Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်အတန်ရဲ့2023ခုနှစ်မတ်လ23ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ32 48လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ကျွန်မတင်ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေတင်ပြပါမယ်တရုတ်ဘက်ကရုရှားကိုလက်နက်ခဲယံထောက်ပံ့တာမျိုးမရှိသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်ယူကရိန်းမြို့ကြီးတွေအပေါ်ရုရှားရဲ့ဗုဒ္ဓဟူးနေ့ကတိုက်ခိုက်မှုတွေအတွင်းမှာတော့အနည်းဆုံး9ဦးသေဆုံးရပါတယ်ရိုဟင်ဂျာတွေထာနေပြန်နိုင်ရေးအတွက်ရခိုင်ပြည်နယ်ရင်းခြေနေတွေတိုးတက်ကောင်းမွန်အောင်လှုပ်ရှားဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားသောစိတ်ဝင်စားဖို့သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်နောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့သတင်းပြပုတ်ချက်တစ်ပုတ်မှာဒီကရင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုပြောပြမှာကတော
့ဦးတော်ခရိုင်ကတော့ကျွန်တော်နားလေတလို့ဆိုတုံတလို့မိနေတော့ဖြစ်နေတာပေါ့နော်ဥမာပြည်ကျွာထဲမှာမနေရင်လ
ည်း KNU အဖွဲ့ရဲ့တာဝန်ရှိသူတူပြောကြားသွားတာဖြစ်ပါတယ်ခင်ဗျာဒီလိုသတင်းတွေနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းတွေကိုလည်းတင်ဆက်ပေးအောင်မှာပါဒီကနေ့ဟာတော့ကမ္ဘာရေများနေ့ဖြစ်ပါတယ်ဒီအကြောင်းကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမသိငီထိုင်းနဲ့ပြောပြသွားမှာပါခင်ဗျာ
ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုအမေရိကန်ဆွေရနဲ့ကမ္ဘာကဘလို့တုံ့ပြန်တယ်ဆိုတာကိုတရုတ်ကအထူးစောင့်ကြည့်နေပေမဲ့တရုတ်အနေနဲ့ရုရှားကိုလက်နက်ခဲယံထောက်ပံ့တာမျိုးတော့မရှိသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်
The stakes in Ukraine go well beyond Ukraine. And to your point,
Ukraine ဟာ Ukraine နဲ့မိတ်ကိုကျော်လွန်တက်ရောက်မှုတွေရှိရမှာအရှာဒေတာကိုလည်းတိတိတတ်တရိုက်ခတ်တာမို့ Ukraine ကိစ္စကိုအမေရိကန်နဲ့ကမ္ဘာကဘလို့တုံ့ပြန်နေတယ်လဲဆိုတာကိုအလုံးကစောင့်ကြည့်ချက်မှာပဲလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်အရှာဒေတာမှာဆိုရင်ဂျပန်နဲ့တောင်ကိုရီးယားတို့ကယူကရိန်းကိုအဓိကထောက်ခံသူတွေဖြစ်ကြောင်းလည်းဝန်ကြီးကမှတ်ချက်ပေးပါတယ်။ဒါပေမဲ့လည်းတရုတ်အနေနဲ့ကတော့ရုရှားအစိုးရကိုလက်နက်ခဲယံကူညီနေတယ်ဆိုတာလို့တော့မယူဆဘူးလို့လည်းပြောပါတယ်။အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကဗုဒ္ဓဟူးနေ့နှောင်းပိုင်းကျန်းမာပွဲမှာထွက်ဆိုတာဖြစ်ပါတယ်။တရုတ်သမ္မတရှီချင်းပင်ရဲ့ရုရှားနိုင်ငံမော်စကိုမြို့တော်ခီးစဉ်အတွင်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအထက်လွှတ်တော်ကျန်းမာပွဲမှာပြောဆိုတာလည်းဖြစ်ပါတယ်။ရုရှားရဲ့အင်ကြီးချင်းအပေါ်တိုက်ခိုက်မှုကိုပြစ်ဒဏ်ကလူငင်းခွင့်ပြုမယ်ဆိုရင်တော့အနာဂတ်ကျူးကျော်သူတွေအရေးဖြည့်ရှင်းရခက်ခဲသွားစေနိုင်ပြီးကမ္ဘာပဋိပက္ခကြီးကိုဥတီသွားစေနိုင်တယ်လို့လည်းပြောပါတယ်။ရုရှားရဲ့ကျူးကျော်စေဟာဆိုရင်ထိုင်ဝမ်ရေတရုတ်စစ်တပ်ရဲ့တွေးခေါ်ယူဆမှုအပေါ်ဘလို့သိရမှုရှိတယ်လဲဆိုတဲ့အပေါ်မှာဆွေးနွေးစရာဖြစ်လာတာပါတရုတ်ဟာဒီကိစ္စကိုအထူးသတိထားစောင့်ကြည့်နေကြောင်းဒီကျူးကျော်မှုကိုကမ္ဘာကအတူတကွရပ်တည်သလားဒါမှမဟုတ်လဲရပ်တည်မှုမရှိဘူးလားဆိုတာကနေတရုတ်ကသင်ခန်းစာယူမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအထက်လွှတ်တော်မှာပြောဆိုခဲ့ပါတယ်ရှင
်ယူကရိန်းရဲ့မျိုးနှစ်ခုပေါ်ရုရှားရဲ့အဝေးရင်းဒရုန်းတွေဒုံးကျည်တွေနဲ့တိုက်ခိုက်မှုအတွင်းအနည်းဆုံးလူခုနှစ်ဦးသေဆုံးကြောင်းယူကရိန်းအာဏာပိုင်တွေကဗုဒ္ဓဟူးနေ့မှာပြောပါတယ်မြို့တော်ကီဖ်ရဲ့တောင်ပိုင်းကီလိုမီတာ60အကွာမှာရှိတဲ့ဥဟာစချီဖ်မြို့အတွင်းတိုက်ခိုက်ခံရမှုမှာကျောင်းဝင်းတစ်ခုကိုထိမှန်ပြီး6ဦးသေဆုံးက18ဦးဒဏ်ရာရပါတယ်3ဦးကတော့ပျောက်ဆုံးနေကြောင်းအရေးပေါ်ဌာနကပြောပါတယ်တိုက်ခိုက်ခံရမှုကြောင့်ကျောင်းသားကျောင်းဆောင်နှစ်ခုနဲ့စာသင်ဆောင်တစ်ခုပျက်စီးပါတယ်ဒုတိယအကြိမ်တိုက်ခိုက်မှုအတွင်းမှာတော့ဇာဘိုရီရှာကဒီဘေဂျင်းကလူနေအဆောက်အုံနှစ်ခုကိုဒုံးကျည်20နဲ့တိုက်ခိုက်ခံရတာဖြစ်ပြီးတဦးတည်ဆုံးက33ဦးဒဏ်ရာကြောင်းအာဏာပိုင်တွေကပြောပါတယ်။ရုရှားရဲ့ညအကြိမ်တိုက်ခိုက်မှုအတွင်းအီရန်ဒရုန်းယာဉ်အစင်း20မစ်ဆိုင်းဒုံးတွေနဲ့လက်နက်ကြီးတွေအများအပြားပါဝင်ကြောင်းယူကရိန်းသမ္မတကဗုဒ္ဓဟူးနေ့ Twitter မှာရေးသားပါတယ်။ရုရှားမျိုးတော်မော်စကိုမှာတရုတ်သမ္မတရှီကျင်းပင်နဲ့ရုရှားသမ္မတပူတင်တို့တွေ့ဆုံဆွေးနွေးပြီးစီးချိန်မှာပဲမော်စကိုမှာငြိမ်းချမ်းရေးအတွက်ကြိုးပမ်းတဲ့အခါတိုင်းတရားမဲ့တိုက်ခိုက်မှုတွေလုပ်ဖို့ညွှန်ကြားနေတယ်ဆိုပြီးယူကရိန်းသမ္မတဇယ်လင်စကီကနေဆွဆွဲပြောဆိုပါတယ
်အီရန်နိုင်ငံအတွက်စီးရေးဆန်ရအသုံးပြုဖို့အမေရိကန်နည်းပညာတွေကိုရယူပူးပေါင်းချဉ်းစီမှုနဲ့အီရန်နဲ့တူရကီနိုင်ငံသားနှစ်ဦးကိုဆွဲချက်တင်ထားကြောင်းအမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကအင်ကာနီကပြောပါတယ် အီရန်နိုင်ငံကအာမနာလာဖီယေတာနဲ့တူရကီနိုင်ငံကမူရတ်ဘူဂေတို့ဟာ2012-2013ခုနှစ်တည်းအတွင်းအမေရိကန်ကနေလောင်စာဆီစွန့်အင်ဆဲလ်စမ်းသပ်တဲ့ကိရိယာတစ်ခုကိုတူရကီကတဆင့်ပေးပို့ခဲ့တဲ့အပြင်သုတေသနလုပ်ငန်းတွေနဲ့လူအစုလိုက်ပြုံးလိုက်ဒေချေပျက်စီးစေတဲ့လက်နက်တွေမှအသုံးပြုနိုင်တဲ့ဇီဝထောက်လန်းရေးစနစ်တစ်ခုကိုလည်းရယူဖို့ကြိုးစားခဲ့တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်သူတို့နှစ်ဦးအနေနဲ့ဘူကေးကိုတနင်္လာနေ့မှာထောင်ဒဏ်28လချမှတ်ခဲ့ပြီးပီယေတာကတော့လွတ်မြောက်နေစေလို့ပြောပါတယ်ဘူကေးကို2022ခုနှစ်ဇူလိုင်လတုန်းကစပိန်နိုင်ငံကနေအမေရိကန်ကိုလွှဲပြောင်းပေးခဲ့ပြီးဒီဇင်ဘာလမှာပူးပေါင်းကြံစည်မှုဆွဲချက်တွေအတွက်ပြစ်ရှိကြောင်းသူကဝန်ခံခဲ့တာဖြစ်ပါတယ်ရှင်
ပြင်းထန်မှာကန့်ကွက်မှုတွေဆက်ရှိနေတဲ့အငိမ့်စားပင်စင်ယူရမယ့်အသက်အရွယ်ကိုတိုးမြင့်လိုက်တဲ့ဥပဒေသစ်ဟာလိုအပ်လို့ပြဋ္ဌာန်းတာဖြစ်ပြီးအခုနှစ်ကုန်မှာစတင်အသက်ဝင်မယ်လို့သမ္မတအီမန်နျူရယ်မက်ခရွန်ကဗုဒ္ဓဟူးနေ့မှာပြောပါရယ်ဥပဒေသစ်အရပင်စင်ယူရမယ့်အသက်ကလက်ရှိထက်နှစတိုးပြီး64နှစ်ဖြစ်သွားပါတယ်စစ်တမ်းတွေအရပြင်းထန်နိုင်ငံသားအများစုကဒီပင်စင်ဥပဒေကိုစန့်ကျင်နေတာပါစနသဘောထားကောက်ယူတာမရှိဘဲဒီဥပဒေချမ်းကိုပြဋ္ဌာန်းဖို့ပြင်ဆင်နေကြတဲ့ကလူတို့တွေဟာငင်းညာတဲ့နီးတွေနဲ့ဆူယုံကန့်ကွက်တာတက်မကတွေကဥဆောင်ပြီးချီတက်ဆနပြတာတွေလုပ်ခဲ့ပါတယ်လွတ်တော်မှာမဲခွဲဆုံးမြတ်မဲ့အစည်းအဝေးကိုအစိုးရကပယ်ဖျက်လိုက်ပြီးနောက်မှာတော့ယူရိုပါရီနဲ့အခြားနေရာအနှံပြားမှာဆနပြသူတွေကရဲတွေနဲ့ရိုးရင်းဆန်ကပ်ဖြစ်ခဲ့ကြသလိုအမိုက်ပိုးနေတဲ့အတားအဆီးတွေကိုညတိုင်းမီးရှို့ကြပါတယ်ဘော်ဒူးနေမှာပြင်သစ်တောင်ပိုင်းနီးစ်နဲ့ထူလုစ်မြို့တွေမှာဆနပြသူတွေကယထာဘူရာယုံတွေကိုပိတ်ဆို့ခဲ့ကြပါတယ်ဆန္ဒပြပွဲတွေကြောင့်ရေနံတူလောင်ယုံတွေလူလူတည်ယူပို့ဆောင်ရေးနဲ့အမှိုက်သိမ်းစနစ်လုပ်ငန်းတွေကိုထိခိုက်စေခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6.539 ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့ကြာသာပတင်းညီမနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်ရခိုင်ပြည်နယ်ရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာစေရဲ့အတွက်မြန်မာအနာပိုင်းတွေသက်ဆိုင်သူတွေနဲ့ဆွေးနွေးဆောင်ရွက်မှုကိုတိုးမြှင့်ဆောင်ရွက်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်။ဒါမှလည်းရိုဟင်ဂျာတွေနေရာရင်းကိုနှောင့်နှေးကြမ်းကြာမှုမရှိဘဲပြန်နိုင်မှာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AK Abdul Momin ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကိုအင်ကာနစ်ကတိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာရီထဏိပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့အနီးကပူးပေါင်းဆောင်ရွက်မယ့်အကြောင်းအထူးကိုယ်စားလှယ်ကလည်းကတိပြုပြောပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေရိုဟင်ဂျာ1000လောက်ကိုနေရာရင်းမှာပြန်လည်လက်ခံဖို့မြန်မာစစ်ကောင်စီကစီစဉ်နေချိန်မှာပဲအမေရိကန်ပြည်ထောင်စုနယူးယောက်ကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်တို့ရိုဟင်ဂျာပြည်ထနာအတွက်ရေရှည်ဖြည့်ရှင်ချက်နဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်ပါတယ်ရိုဟင်ဂျာပြည်ထနာဖြည့်ရှင်နိုင်ရေးအတွက်အမှန်တကယ်တာဝန်ယူလို့စိတ်နိုင်ငံတကာအသိုက်အဝိုင်းကခိုင်မာစည်းလုံးစွာဆောင်ရွက်ဖို့အရေးတကြီးလို့လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကထောက်ပြပါတယ်မြန်မာနိုင်ငံတွင်းမှာရှိနေတဲ့အရင်းခံအကြောင်းရင်းတွေကိုဖြည့်ရှင်းဆောင်ရွက်ဖို့သူကအဓိကထောက်ပြပါတယ်ဆန္ဒရိတ်ခံတဲ့ခိုးလုံရေးစခန်းတို့လိုရိုဟင်ဂျာရီရဲ့အရေးပေါ်လွှဲချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်နိုင်ငံတကာရန်ပုံငွေအလုံးလောက်ရရှိရေးစည်းရုံးဆောင်ရွက်ပေးဖို့လည်းဘင်္ဂလားဒေ့ရှ်ဘက်ကကုလသမဂ္ဂအထူးကိုယ်စားလှယ်ကိုတိုက်တွန်းခဲ့ပါတယ်ရှင်
အမေရိကန်တပ်တွေနောက်ထပ်အခြေစိုက်ဖို့သဘောတူထားတဲ့စစ်စခန်းအသစ်၄ခုရဲ့တည်နေရာကိုမကြခင်ထုတ်ဖော်ပြသတော့မှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတဖာဒီမန်မာကော့စ်ဂျူနီယာကပြောကြားလိုက်ပါတယ်။နေရာတည်တဲကတချို့ဟာဖိလစ်ပိုင်မြောက်ပိုင်းတောင်ပိုင်းနဲ့အနောက်ပိုင်းပလာဝမ်ပြည်နယ်တွေမှာရှိတယ်လို့သမ္မတမာကော့စ်ကသတင်းတောက်တွေကိုဘရူထူးနေမှာပြောပါတယ်။တရုတ်နိုင်ငံကသူ့ရဲ့ပိုင်တဲ့ဒစိတ်တည်ဒေသအဖြစ်သတ်မှတ်ပြီးတော့တင်းယူဖို့ချိန်ချောက်နေတဲ့ထိုင်ဝမ်ကျွန်းနဲ့အနီးဆုံးလေဖြစ်တဲ့ဒီဖိလစ်ပိုင်ရဲ့အကြီးဆုံးကျွန်းတစ်ခုဖြစ်တဲ့လူဇွန်ကျွန်းအပါအဝင်နိုင်ငံရဲ့အရှေ့ဘက်ကန်ယူရန်တလျှောက်ကာကွယ်ရေးစွမ်းရည်ကိုဒီအမေရိကန်စစ်စခန်းအသစ်တွေကနေတိုးမြှင့်ပေးလိမ့်မယ်လို့လဲဖိလစ်ပိုင်သမ္မတကပြောတာပါအခုအမေရိကန်စစ်စခန်းတွေတိုးချဲ့မှုဟာလက်ရှိရှိပြီးသားစစ်စခန်း၅ခုပါဝင်တဲ့2014နှစ်နိုင်ငံသဘောတူညီချက်ထက်မှာပါဝင်တာဖြစ်ပါတယ်တောင်တရုတ်ပင်လယ်ကတရုတ်နိုင်ငံရဲ့လှူရှားမှုတွေနဲ့ထိုင်ဝမ်ကိုတရုတ်နိုင်ငံဘက်ကချင်းချောက်တာတွေတိုးလာတဲ့အပေါ်တံပြန်နိုင်ဖို့အတွက် တတိုင်းရဲ့မဟာမိတ်နှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့ဖိလစ်ပိုင်တို့ကြိုးပမ်းနေချိန်မှာပဲအခုသဘောတူညီချက်ကိုတိုးချဲ့ခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်မှာအမေရိကန်စစ်အင်အားတိုးမြှင့်တာဒေသတွင်းညီညွတ်ရေးနဲ့တူညီရေးကိုထိခိုက်စေတယ်လို့တရုတ်ဘက်ကဆွဆွဲပါတယ်
တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးရဲစီရေးလေ့ကျင့်မှုပြုလုပ်နေခြင်းဗုဒ္ဓနေ့မှာမြောက်ကိုရီးယားဘက်က cruise missile ဒုံးကျည်တွေပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ
် and I will tell you nothing motivates a US soldier
ဂျန်သူနဲ့ဆယ်မိုင်ကွာလောက်မှာအိတ်နေချရတဲ့အတွက်အစင်းသည့်အနေထားမျိုးနဲ့နေထိုင်နေရချိန်မှာရန်ဘက်ကပယ်ရင်တပ်ဒုံးကျည်တွေပစ်ခတ်ဆန်းသတ်လိုက်တာဟာဆိုရင်ပူးရဲစီရေးလေ့ကျင့်မှုအပေါ်မှာပို့ပြီးတော့အာရုံစိုက်သွားစေချောင်းပူးရဲစီရေးလေ့ကျင့်မှုမှာပါဝင်နေတဲ့အမေရိကန်တပ်ဖွဲ့ကဗိုလ်မှူး Brendan Anderson ပြောဆိုသွားတာဖြစ်ပါတယ်မြောက်ကိုရီးယားကနိုင်ငံရဲ့အရှိတ်အဝါကန့်လွန်ပင်လယ်ပြင်အတွင်းကိုဗုဒ္ဓနေ့က cruise missile ဒုံးတွေပစ်ခတ်ခဲ့တာဖြစ်ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်မြောက်ကိုရီးယားရဲ့ကံယူရန်ပြည်နယ်ဟမ်ဟွန်းကနေမစ်ဆိုင်းတုံးတွေပစ်ခတ်ခဲ့တာဖြစ်ကြောင်းမစ်ဆိုင်းတုံးတွေရဲ့အသေးစိတ်အချက်လက်တွေကိုတောင်ကိုရီးယားနဲ့အမေရိကန်အနာပိုင်တို့ဆက်စစ်သုံးသပ်နေကြောင်းလဲတောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်ရုံးကပြောပါတယ်တောင်ကိုရီးယားနဲ့အမေရိကန်ရဲ့ Freedom Shield ပူးရဲစစ်ရေးလေ့ကျင့်မှုကိုပြီးခဲ့တဲ့သတင်းပတ်အတွင်းကစတင်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားဘက်က၄ချိန်မြောက်မစ်ဆိုင်းတုံးတွေပစ်ခတ်တာလည်းဖြစ်ပါတယ်ရှင်
ယူကန်နာနိုင်ငံမှာလိင်တူဆက်ဆံသူဒါမှမဟုတ်လိင်တူဆက်ဆံသူအဖြစ်လူသိရှင်ကြားထုတ်ဖော်ပြသထားသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်သတ်မှတ်မဲ့ဥပဒေကြမ်းကိုလွှတ်တော်အမတ်တွေကအတည်ပြုလိုက်တဲ့အပေါ်လိင်တူချစ်သူအခွင့်အရေးလှုပ်ရှားသူတွေကရှုံချလိုက်ကြပါတယ်လွှတ်တော်မှာကန့်ကွက်မဲ့နှမဲနဲ့အင်ကာနေမှာအတည်ပြုခဲ့တဲ့အဲ့ဒီဥပဒေကိုသမရယူဝဲရီမူဆေဗနီကလက်မှတ်ထိုးအတည်ပြုဖို့ရှိနေတာကြောင့်မကြာခင်ဥပဒေဖြစ်လာတော့မှာပါ2014ခုနှစ်တုန်းကလည်းဒီလိုအလားတူဥပဒေတစ်ခုကိုယူဂန်နာမှာအတည်ပြုဖို့စူးစမ်းခဲ့ပြီးအဲ့ဒီတုန်းကတော့ဥပဒေပြဋ္ဌာန်းရမှာလွှတ်တော်ကလုံထုံးလုံနေအတိုင်းမလုပ်ခဲ့ဘူးဆိုပြီးတရားရုံးကပယ်ဖျက်ခဲ့မှုပါတယ်အခုဒီချိန်မှာတော့အလားတူမဖြစ်စေဖို့လွှတ်တော်ဥက္ကဋ္ဌကကန့်ကွက်သူရှိမရှိထုတ်ဖော်ပြောဆိုကြဖို့အကြိမ်ကြိမ်တတိပေးနေတာပါလူအခွင့်အရေးအဖွဲ့တွေကတော့ဒီဥပဒေကိုကြောင်ရွံ့ထိတ်လန့်ပွဲကန့်အဖြစ်နဲ့ကန့်ကွက်ကြပြီးသမရအနေနဲ့ဗီဒီယိုအာဏာသုံးပြီးတော့ပြချပေးဖို့ကိုတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ The Voice of America VOA ညမပြည့်ရဲ့ဂျာသာပရင်းနေမနေ့ခင်ထိတ်တန်းရောက် VOA ရဲ့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံတကာသတင်းလွှာတွေမတိုင်ခင်မှာမြန်မာပြည်နဲ့ဆိုင်တဲ့သတင်းဆောင်မတွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီထိုင်းနိုင်ငံမှာရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေအပြိုင်ဆိုင်မဲဆွယ်စည်းရုံးမှုလှုပ်ဆောင်နေကြပေမဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ထဲသွင်းပြောဆိုတာမျိုးမရှိကြတာတွေ့ရပါတယ်။ဒါပေမဲ့လည်းအစိုးရအသစ်တည်းရဖြစ်လာတဲ့အခါမှာတော့အရေးပါတဲ့အင်ဂျီနီနိုင်ငံတစ်ခုအနေနဲ့မြန်မာအရေးကိုလစ်လျူမရှုထားဘဲနဲ့အကောင်းဆုံးလှုပ်ဆောင်ပေးကြလိမ့်မယ်လို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြတာပါ။ဒီအကြောင်းမညညွလွင်ကနေဘန်ကောက်မြို့ကသတင်းပေးပို့လာပါတယ်။
မေလာရဲမှကျင်းပမဲ့ထိုင်းနိုင်ငံရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအရှိန်မြင့်လှုပ်ဆောင်လာချိန်မှာအိမ်နီးချင်းမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးထဲ့သွင်းပြောဆိုတာမျိုးတွေအခုထိမရှိသေးတဲ့အကြောင်းမြန်မာအရေးလှုပ်ရှားသူတွေကဆိုပါတယ်မြန်မာဒီမိုကရေစီရေးတန်းနေချီရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအရေးထိုင်းမြန်မာနယ်စပ်မှာရှိနေတဲ့စစ်ပြေးဒုက္ခသည်တွေအရေးစတဲ့အကြောင်းအရာတွေကိုအခုချိန်ထိမဲဆွယ်သူတွေကထဲ့သွင်းပြောဆိုတာတွေမရှိသေးတာပါ
အဲ့တော့အခုဆိုရင်တရှိဝင်းကျုပ်ကနိုင်ငံရေးပါတီပြောင်းသွားပြီပါတီပြောင်းသွားပြီဆိုတော့တကယ်လို့ဖတ်ဖွဲ့တိုင်းပါတီနိုင်ငံမယ်သို့မဟုတ်ရင်ဝင်းကျုပ်အခုလက်ရှိဝင်းကျုပ်နဲ့တခြားပါတီတွေကနိုင်ငံပြီးတော့သို့မဟုတ်ရင်ညွန်ပေါင်းဆိုရဖြစ်ခဲ့ရင်ပေါ့နော်သူတို့ပါတီတွေရဲ့အဆိုပြုတဲ့မူဝါဒတွေမှာသူတို့ထိုင်းပြည်သူတွေအတွက်တော့အကောင်းဆုံးနည်းလမ်းတွေရွေးချယ်ထားတယ်ဘယ်လောက်ကြီးကမ္ဘာကြီးရဆိုရင်2ဘီလီယံလောက်တောင်မှသူတို့ထိုင်းပြည်သူတွေအတွက်လောဟကားတို့တက်ကြီးအာမခံကြီးတို့ဒါမျိုးပံ့ပိုးမှုတွေကတော်တော်များမြင့်တယ်အဲ့တော့ဒါမဲ့ကျွန်တော်တို့သူတို့ပါတီတွေမှာကျွန်တော်တို့တိုင်းပြည်ရဲ့အရေးကိုကိုကြီးဖြည့်ဆင်းပေးမယ်ဥပမာမလေးရှားဝန်ကြီးချုပ်တို့မလေးရှားနိုင်ငံအကြီးဝန်ကြီးတို့တောင်းအင်ဒိုနီးရှားတို့ကလူမျိုးဟိုဒါ strong ဖြစ်တဲ့နိုင်ငံရေး policy နဲ့ policy ချပြီးရောရဲ့နောက်နိုင်ငံရေးဝန်ကြီးနိုင်ငံရေးဝန်ကြီးလူမျိုးတော်ယူမဲ့လူကျွန်တော်တို့မတွေ့ရသေးဘူးဒါမဲ့အဲ့လိုခုနကသူတို့ထည့်ပြီးမပြောကြတာပေါ့မြန်မာပြည်အတွက်ဘာလုပ်ပေးမလဲမြန ီမှာလုံသွားရတဲ့ဘဝအတိဘယ်လိုလုပ်ပြီးမဲအဲ့ဟောသွားဒုတိယလိုင်းကြောင်းမှာတော့ထုတ်မပြောတာတော့ကျွန်တော်တို့ဆိုရင်ညာကောင်းတယ်ပေါ့နော်အဲ့တော့ခံစားရပါတယ
်ဒီလိုပြောဆိုမှုတွေမရှိသေးပေမဲ့အနိုင်ရလာတဲ့ပါတီတရပဲဖြစ်ဖြစ်ညွတ်မောင်းပဲဖြစ်ဖြစ်သူတို့အစိုးရဖြစ်လာချိန်မှာတော့အရင်အစဉ်လာတွေရှိခဲ့တယ်လို့မြမအရေးကိုတော့အလေးပေးဆောင်ရွက်ကြမယ်လို့တော့ယူဆကြပါတယ
်အခုကခံမှန်းရတာလေတိတ်ခက်နေတယ်ပါတီတွေကဘယ်ပါတီတခုပဲရနေပြီးတော့တနိုင်ငံလုံးမဲဆန္ဒတွေယူလို့ရမှာလားတို့မဟုတ်ရင်ပါတီတွေအများကြီးဖြစ်ပြီးတော့ပါတီတိုင်းမှာလည်းအချိန်ဝါနဲ့လုပ်ငန်းစွမ်းရှိရဲ့အမှန်ပြေအများကြီးဆိုတော့အဲ့မှာလည်းကျွန်တော်တို့သူတို့ညွန်ပေါင်းပွဲဖြစ်လာရင်ရောကျွန်တော်တို့ဘယ်လိုဖြစ်နိုင်လဲအဲ့လိုဖြစ်နေကျွန်တော်တို့ဘက်ကတော့အပွင့်အလင်းလို့ပြောရရင်ဘယ်ပါတီပဲနိုင်နိုင်ပေါ့အဲ့ဒီပိုင်းတဲ့ပါတီဟာထိုင်းရဲ့အင်းဒီနိုင်ငံနိုင်ငံဖြစ်တဲ့မြန်မာပြည်ကပြဿနာတော့သူတို့ဖြစ်ရှင်ပြီးနိုင်ပို့ပြီးတော့အထောက်အဆုံဖြစ်မယ်ဆိုတော့ကျွန်တော်မျှော်လင့်တာ
လက်ရှိအနေထားရတော့ဝင်းကြီးချုပ်ပရာယုတ်ချန်အိုချာဦးဆောင်တဲ့ United Thai Nation Party နဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်ရဲ့သမီးပေတောင်တန်ဦးဆောင်တဲ့ဖွေထိုင်းပါတီကြီးနှစ်ခုအကြိတ်အနယ်ရှင်ပြိုင်ကြရမှာပါ
ခိုင်းနေရလဲတကယ်တော့စစ်တပ်ကိုချစ်တယ်သူတို့စစ်တပ်ကိုမချစ်တာမဟုတ်သူစစ်တပ်ကိုချစ်တယ်ဒါပေမဲ့သူတို့နိုင်ငံရေးနေရာကိုမစစ်တပ်ကတာဝန်ယူတဲ့လူကြောင့်သူတို့နေနေသိမ့်မချိုက်ဘူး။ဒါကြောင့်မလို့သူတို့တိုင်းနိုင်ငံကဒီမိုကရေစီကိုမျက်မနှူတဲ့လူတွေကလည်းသူတို့များများဒီဝင်ရုပ်လက်ရှိဝင်ရုပ်ကိုသူတို့ဖယ်ရှားခြင်းနဲ့ဆန္ဒရရှိ။ဒါပေမဲ့ကျွန်တော်တို့မသိနိုင်တာနောက်ွယ်မှာကမသိနိုင်တာဆိုတော့တချို့သောလူရင်းအားစုကဒီဝင်ရုပ်ကိုခြိုက်နေတာရှိ။သူရဲ့ဟိုလုပ်ငန်းအောင်မြင်မှုတွေလည်းအများကြီးရှိခဲ့တယ်လေ။ဒီတက်တန်လေးနှစ်၈နှစ်တွင်းမှာပေါ့။အဲဒါကကျတော့ကျွန်တော်တို့ခံမှန်းတာခဲ့တယ်နောက်တစ်ချက်ကထိုင်းနေရမြို့ပေါ်ကနေဟိုးဒီဟိုတော့ဟိုရွာစုံရွာပြားအထိပေါ့နော်သူတို့ရဲ့တည်င်းချက်လက်ရရှိမှုနိုင်ငံရေးသုံးသပ်နိုင်မှုအကုန်လုံးကသူတို့တော်တော်လေးတည်ရောက်တယ်အဲ့တော့ထိုင်းဘက်ကဒီဝင်းကျုပ်ကိုဆက်ပြီးတော့တီရှိအောင်လှုပ်သွားနိုင်လို့ရှိရင်လေကျွန်တော်တို့ကတော့ဘယ်လိုမှရှောင်လို့မရဘူးလက်ခံမှာသူ့ပြည်သူရဲ့ဒီမိုကရေစီဆုံးဖြတ်ချက်ကိုကျွန်တော်တို့လေးစားရမှာနော်
မြမအရေးလှူရှားသူတွေကတော့ထိုင်းအစိုးရတည်တရဖြစ်လာတဲ့အခါအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကျိုးသက်ရောက်မှုတွေရှိနေတဲ့မြမနိုင်ငံရဲ့အရေးအတွေ့အင်းကြီးချင်းကောင်းနိုင်ငံတစ်ခုအနေနဲ့လက်လျူရှုထားကြမှာမဟုတ်ဘူးလို့ညွှန်လင့်ထားကြပါတယ်ရှင်။ကျွန်မညီမျိုးလွယ်မ
မိလာထဲမှာကျင်းပပဲရှိတဲ့ထိုင်းရွေးကောက်ပွဲအလားအလာတွေနဲ့ပတ်သက်ပြီးတော့မညွညွလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။သွားရရှင်များခင်ဗျာ။မတ်လ22ရက်နေ့မှာကြာရောက်တဲ့ဒီကပတောက်သုံးရည်နေ့အကြောင်းအနေနဲ့ပတ်သက်ပြီးမတင်ပြခင်မှာဒီကရင်ပြည်နယ်ထိုင်းနယ်စပ်မှာရှိတဲ့ကရင်ပြည်နယ်ဒေသကတိုက်ပွဲတွေအကြောင်းကိုလည်းပြောပြချင်ပါတယ်ကရင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလို KNU ထိန်းချုပ်ရာဖာပွန်ခရိုင်သထုံမြို့နယ်ဘက်မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရတားပြည်သူတွေတေဆုံးမှုရှိနေပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့တာဖြစ်ပါတယ်ခင်ဗျာ
။ကရင်ပြည်နယ်အတွင်းမှာကရင်မျိုးသားလူမျိုးရေးတပ်တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်နေပြီးမူထရော်ခရိုင်ဒူးတထူးခရိုင်စတဲ့နေရာတွေမှာတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အရက်သားတွေတိတ်ဆုံးမှုတွေရှိနေတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖရိုကလဲဆေးကအခုလိုပြောပါတယ်။
ဒီကကတော့ဒီစားပါတော့ဒီလာပါတော့မတ်လ20ရက်နေ့မှာဖြစ်တယ်။အဲနေရာကတော့ဒီကျွန်တော်တို့ချင်းကောဖီအဲဒီတော့မြို့နယ်အောက်ပိုင်းပေါ့နော်ဒီကဒီဖပေါ်နဲ့နေတာပေါ့။အဲအဲ့ဒီကမော်လီထားဆိုတဲ့ကြီးရောင်းစုခေကအဲဒီခမော်နဲ့ဆိုတဲ့ရောင်းမှာဖြစ်သွားတာပေါ့။အဲ့မှာဖြစ်သွားတော့ဒီချိတ်ကြိုက်တဲ့ရာကတော့ကျွန်တော်တို့ဖော်ပြခဲ့တယ်လို့ခေ။ခမော်ရဲ့ရွာကစော်အီဘူအတလေးစားကနေကတော့ဒီအပိုင်းဖြစ်သွားတာပေါ့နော်။ဒီဆိုရင်ဒီဖြစ်ဆုံးပါလားအန်တီလိုပဲဒီတရက်ခဲမှာလဲတော့เนาะဒီအဲဖာပုံခြေဆိုင်ခံရပါတော့ဖာပုံခြေဆိုင်ဆိုတာကဒီဘူဟာပေါ့เนาะခြေဆိုင်ဖြစ်ဒီဘာကလည်းပြန်ပြစ်လိုက်တဲ့မင်းနဲ့ကြည့်ပြောတာပေါ့အဲကြောင့်မို့ဒီညနေပိုင်းမှာလည်းပဲဒီဖာပုံခြေဆိုင်ဖြစ်ပြောရနေပဲအဲဆက်ပြီးတော့ပြစ်တာเนาะဒါပေမဲ့ဆက်တယ်မရှိပါဘူးပေါ့ဒီကကိုလုံးဆက်ပြီးတော့ပြစ်တာပေါ့ညနေပိုင်းမှာကိုယ်တိုင်ဖြစ်ကြောင်းလောက်ပါ
ဥထရခရိုင်လို့ခေါ်တဲ့ဖာပုံခရိုင်ထဲမှာတော့နေ့စဉ်မိဘတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံအကုန်နီးပါးဟာစစ်ဘေးရှောင်နေရပြီးရွာတွေမှာမနေထိုင်ရဲကြတော့ဘူးလို့လည်းဆိုပါတယ်
။ဒီ
မူတော့ခရိုင်ကတော့ကျွန်တော်နားလေတလို့ဆိုဒီကတော့ပုံတလို့မိနေတော့ဖြစ်နေတာပေါ့နော်ဥမာပြင်ကြွားထဲမှာမနေရဲ့နေရဲ့တဲ့အခြေအနေကတော့အရာကတော့တော်တော်များရှိတယ်လို့ကျွန်တော်ကသိရပါတော့ဆိုရစ
ဒူးတထုခရိုင်လို့ခေါ်တဲ့ပြန်ညူတက်မှာတစ်ထိန်ချုပ်ရနယ်မြေမှာတော့အရက်သားနှစ်ဦးသိမ်းဆုံးတာတွေဖြစ်ခဲ့ပါတယ်နှစ်ဖက်တိုက်ပွဲတွေဖြစ်တိုင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကိုစစ်ကောင်စီဘက်ကလုပ်တယ်လို့လည်း KNU ဘက်ကပြောပါတယ်
။တိုက်ပွဲတွေဖြစ်လာတာလည်းအကျိုးအားလည်းဖြစ်တယ်။အဲဒါကတော့ဟိုဒီရွာသားတွေကိုအရက်သားတွေဟိုပြစ်မှတ်ထားပြီးပြန်ပြီးတော့ကလေးသားချီတဲ့သဘောမျိုးဖြစ်သွားပြီးတော့အဲဒါဆိုတော့သူတို့ဘက်ကိုတိုက်ချောကြည့်တော့စခန်းပတ်တိုင်းလို့ဆိုကြီးရတော့ဖြစ်ဆက်မဆိုတဲ့ရွှေစုပ်ချက်တွေကအလူသားတိုင်းအနေနဲ့ပုံကြည့်တာနဲ့ဒီလိုလို့ဆိုကျွန်တော်တို့အဲ့လိုကနားလည်တာပေါ့ဆိုလို့
မလာ20ရက်နေ့တုန်းကလည်း KNU တက်မှာသုံးထိန်ချုပ်ရာမူးမြို့နယ်ထဲကအောက်ရှိကုန်းကျေးရွာနဲ့အုံးပင်စုကျေးရွာအတွင်းကိုလက်နက်ကြီးနဲ့အလုံး60ကျော်ပစ်ခတ်ခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်လက်နက်ကြီးပစ်ခတ်ခဲ့တာတွေကြောင့်သေဆုံးတာအပြင်ရွာသားအတော်များများလည်းပြင်းထန်တဲ့ဒဏ်ရာတွေလည်းရရှိခဲ့ပါတယ်ရှင
်ထိုင်းချီဆိုင် VOA သတင်းတော်မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာသောရရှင်များခင်ဗျာမတ်လ22ရက်နေ့ဟာကပ္ပတောက်သုံးရေနေ့ဖြစ်ပြီးတော့ဒီ2023ခုနှစ်ရဲ့ဥတီချက်ကတော့ကမ္ဘာတလွားရင်ဆိုင်နေရတဲ့ရေနဲ့မိန်လာပြဿနာကိုအမြန်ဆုံးဖြေရှင်းကြဖို့ဖြစ်ပါတယ်ကမ္ဘာနေရအတော်များများမှရင်ဆိုင်နေရတဲ့တောက်ရေသန့်မလုံလောက်တဲ့ပြဿနာကိုဖြေရှင်းဖို့ပြင်သစ်ကုမ္ပဏီတစ်ခုကတီထွင်လိုက်တဲ့စက်ရုပ်ကတော့ရှိပြီးသားရေဖြန့်ဖြူးရေးစနစ်ရေရှည်တည်တတ်မှုပိုကောင်းအောင်လုပ်ပေးနိုင်တယ်လို့ VOA သတင်းတော့ဂျူလီယာထာဘုတ်ကပြောပါတယ်အပြည့်စုံကိုတော့ဒေါခင်မျိုးသက်ကရှင်းပြမှာဖြစ်ပါတယ်ဗျာ
တောက်သုံးရည်ပြက်လက်မှုမရှိအောင်လှုပ်ဖို့အတွက်စဉ်းစားတဲ့နေရာမှာဒီဆက်ရုပ်ရဲ့လုံနည်းလုံဟန်အတိုင်းပြောင်းပြီးလှုပ်ရတာမျိုးတစ်နှစ်ကြုံလာရနိုင်ပါတယ်သူ့ကိုရေပိုက်သေးကိုထစ်လိုက်တဲ့အခါမှာသူကရေစီးဆင်းမှုကိုအနှောက်အယှက်မပေးဘဲရေပေးစနစ်တစ်လျှောက်မှာချောချောမောမောသွားလာနိုင်တဲ့အပြင်ရေပိုက်ရဲ့အခြေအနေဆိုင်ရာအဓိကအချက်လက်တွေကိုပါကောက်ယူပြီးသတင်းပို့ပေးနိုင်ပါတယ်ပြင်သစ်ကအကွာဆက်ရုပ်ကုမ္ပဏီကိုပူးတွဲတည်ထောင်သူတဦးဖြစ်တဲ့John Francois Guidardo နီးကအခုလိုပြောပါတယ
် We are able to capture a very large set of data on a single mission
တကောက်တဲလွတ်လိုက်တာနဲ့တင်အချက်အလက်အတော်များများကိုကျွန်တော်တို့ရယူနိုင်ပါတယ်ရေပိုင်ထဲကအခြေအနေတွေကိုလည်းအပြည့်အစုံမြင်အောင်တကယ်လုပ်ပေးနိုင်ပါတယ
် Clean Water Pathfinder လို့နာမည်ပေးထားတဲ့ဒီရေသန့်ရှေ့ဆောင်နန်းပြဆက်ရုံမှာပုံရိပ်ပြတ်သားမှုအားကောင်းတဲ့ High Resolution Camera တပ်ဆင်ထားသလိုနှုံးလွန်အသံလိုင်းဖမ်းတဲ့ Ultrasonic Ion Gun ဆက်တွေကလည်းရေပတ်ရဲ့ဘေးနေရာမှာပေါက်နေတယ်အကြောင်းသေးသေးလေးပေါ်နေတယ်ဆိုတာကအစနေရာအတိအကျပြပေးနိုင်သလိုရေဘူးရပျက်စီးတဲ့အနေအထားကိုပါပြပေးနိုင်ပါတယ်ဒီဆက်ရုပ်ကိုပြင်သစ်ကုမ္ပဏီငယ်လေးတခုကတီထွင်လိုက်တာဖြစ်ပြီးရေဖြန့်ဝေတဲ့ကုမ္ပဏီတွေအနေနဲ့သူတို့ရဲ့ရေပိုက်တွေကိုဘယ်ချိန်မှပင်နေရာမှာပြန်ပြီးပြင်ရမယ်ဒါမှမဟုတ်ပိုက်အစားထိုးရမယ်ဆိုတော့ကိုတိအောင်လှုပ်ပေးရင်ရေပိုက်ပေါက်တာမရှိအောင်ငွေကုံချေးချတတ်တာအောင်လှုပ်ပေးနေတာဖြစ်ပါတယ
် We've got an estimated about 40 million kilometers of water distribution network throughout the world
ကမ္ဘာတစ်လောက်ကရေဖြန့်ဝေပေးတဲ့စနစ်ထဲမှာကီလိုမီတာတန်း40မိုင်ပေါင်း25တန်းနီးပါးအတွက်ကျွန်တော်တို့ပြီးနေတာပါအသစ်ပြန်ဆောင်မယ်ဆိုရင်10ကီလိုမီတာတိုင်းအတွက်ကုန်ကြငွေကယူရိုငွေ3သိန်းခွဲကနေ8သိန်းကြားရှိနေတာကြောင့်ကျွန်တော်တို့ပေးတဲ့အချက်အလက်တွေကသူတို့အတွက်အလွန်အလွန်ကိုတန်ဖိုးရှိနေတာပ
ါကမ္ဘာတလောမှာရေတရံစားတတ်လိုအပ်ချက်ကဆက်ပြီးမြင့်မားလာနေတာကြောင့်ဒီရေပေးဝေတဲ့စနစ်တွေအဆင်ပြေအောင်လှုပ်ဆောင်ပေးရဟာလက်ရှိမှာတိတ်အရေးပါနေတာဖြစ်ပါတယ်ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာတော့2030ရောက်ရင်ရေဖြန့်ဝေပေးတဲ့ပမာဏထက်လိုအပ်ချက်ကရာခိုင်နှုန်း40ကျော်သွားနိုင်တယ်လို့ခန့်မှန်းထားတာပါအရီဇိုနာပြည်နယ်ရေအရင်းနဲ့ထိန်းသိမ်းရေးဌာနတောက်သုံးရေအစီအစဉ်အကြီးကဲကင်မလီရှာနစ်ကတော
့ And so that kind of technology is really important in reducing loss in the system
ဒီလိုနည်းပညာမျိုးဟာရေဖြန့်ဝေတဲ့စနစ်မှာဆုံးရှုံးမှုတွေလျှော့ချနိုင်ဖို့အတွက်တကယ့်ကိုအရေးပါပါတယ်ရေဖြန့်ဝေတဲ့ကုမ္ပဏီတွေအနေနဲ့ကလည်းသုံးဆွဲသူတွေလက်ထက်မှာရောက်မသွားတဲ့ရေတွေကိုဖြန့်ဖြူးဖို့မထုံယူပဲရေပေးစနစ်မှာဆုံးရှုံးမှုမရှိအောင်အသေးချာဂရုစိုက်ဖို့လိုပါတယ
်။အကွာဆက်ရုပ်ကုမ္ပဏီအနေနဲ့ပြင်သစ်ကသူတို့ရဲ့ကနဦးစမ်းသက်တဲ့အဆင့်ပြီးသွားရင် သူတို့ရဲ့ Pathfinder ဆက်ရုပ်ကိုကမ္ဘာတခြားဒေတာတွေကိုဖြန့်ဖြူးပေးဖို့အတွက်စီစဉ်နေတာဖြစ်ပါတယ
်။ကမ္ဘာနေရာအတော်များများမှာရင်ဆိုင်နေရတဲ့ရေရှားပမှုပြဿနာနဲ့ပတ်သက်ပြီးဖြေရှင်းပေးနိုင်မဲ့ပြင်သစ်ကဆက်ရုပ်အကြောင်းကိုဒေါက်ကင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာပြည်ရဲ့ကြာသာပတင်းနေမနက်ခင် VO ရဲ့အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
မလ22ရက်နေ့ဟာကဗတ်ရေနေ့ဖြစ်ပါတယ်။တန်ရှင်းတဲ့တောက်သုံးရေရရှိရေးတန်ရှင်းတန်ပြန့်ရေးနဲ့ရေကြိုးအရင်းအမြစ်တွေကိုစင်စက်မပြတ်စီမံခန့်ခွဲရေးစတဲ့အချက်တွေဟာအရေးကြီးကြောင်းဒီကဗတ်ရေနေ့ကဖော်ပြနေပါတယ်။ဒီနှစ်ကဗတ်ရေနေ့ရဲ့အဓိကအကြောင်းအရာကတော့ကဗတ်လုံးဆိုင်ရာရေရရှိရေးနဲ့တန်ရှင်းရေးစနစ်ဖြစ်ပါတယ်။ဒါကိုဖော်ဆောင်ဖို့ကဗတ်ကုလသမဂ္ဂစင်စက်မပြဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ရဲ့6ခုမြောက်ရည်မှန်းချက်အဖြစ်ချမှတ်ထားပေမဲ့လည်းပေါ်ဆောင်နိုင်ဖို့တဖြည်းဖြည်းအချိန်နည်းလာနေပြီဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်ကမကြသေးမီက Twitter ကနေတဆင့်ပြောကြားခဲ့ရမှာတောက်သုံးရေရရှိရေးနဲ့တန်ရှင်းရေးကို2030ခုနှစ်မှာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ရရှိအောင်ပေါ်ဆောင်ဖို့ချမှတ်ထားပေမဲ့လည်းဒါကိုအကောင့်အထည်ဖော်နိုင်ခြင်းမရှိတာကိုဝန်내ပွဲတွေ့မြင်နေရတယ်လို့ပြောဆိုခဲ့ပါတယ်။အခုအချိန်အထိတန်းထောင်နေကြည့်တဲ့ကမ္ဘာပြည်သူတွေဟာဘေးရန်တွေကင်းရှင်းပြီးတန်ရှင်းတဲ့တောက်သုံးရေမရရှိသလိုအိမ်သာတွေလည်းမရှိကြသေးဘူးလို့အတွင်းမှုချုပ်ကပြောဆိုထားပါတယ်။အခုအချိန်အထိကမ္ဘာလူဦးရေ၄ပုံတစ်ပုံဟာအန္တရာယ်ကင်းအောင်စီမံထားတဲ့တောက်ရေမရရှိကြသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစီရင်ခံထားပါတယ်။ဒါဟာကမ္ဘာပေါ်ကလူသား2000လောက်ဟာတန်ရှင်းတဲ့တောက်ရည်မရရှိသေးဘူးလို့ဆိုလိုတာဖြစ်ပါတယ်။ကမ္ဘာပေါ်မှာတောက်သုံးရည်စနစ်ကောင်းမွန်စွာလက်ပတ်နိုင်ခြင်းမရှိတာဟာကမ္ဘာအဓိကပြဿနာတွေတိုးတက်လာရေးကိုနှောင့်နှေးကြံ့ကြာစေပါတယ်။ကျန်းမာရေး၊စားနပ်ရိတ်ခါမလုံလောက်မှု၊ကြားမဒန်းတူအလုပ်အကန့်ရရှိရေး၊ကုန်ထုတ်လုပ်ငန်းဆိုင်ရာပညာပေးရေးဘေးအန္တရာယ်ဇိုးတွေကနေငြိမ်းချမ်းရေးစတဲ့ကိစ္စရပ်တွေတိုးတက်လာရေးကိုအားနည်းသွားစေတယ်လို့ WHO ကအောက်တိုဘာလတည်းတုန်းကထုတ်ပြန်ပြောဆိုခဲ့ပါတယ်။အန္တရာယ်ကင်းတဲ့ရေလုံလောက်စွာရရှိရေးပတ်ဝန်းကျင်တန်ရှင်းရေးအကိုရေးတန်ရှင်းရေးစတာတွေအတွက်ရင်းနှီးမြှုပ်နှံတာဟာကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးရဲ့ဂန္ဓာအားလုံးနီးပါးတိုးတက်လာဖို့အတွက်အလွန်အရေးကြီးပါတယ်။အခြေခံအားဖြင့်တော့ဒါဟာအခြေအနေတွေတိုးတက်လာဖို့ကိစ္စတစ်ခုတည်းအတွက်မဟုတ်ပါဘူးလူတွေရဲ့အသက်တွေကယ်ဆယ်ရေးနဲ့အသက်ရှင်နေထိုင်မှုတိုးတက်လာရေးအတွက်လည်းဖြစ်ပါတယ်နှစ်စဉ်ကမ္ဘာပေါ်ကလူ 83,000 လောက်ဟာရေချောင်းဖြစ်ရတဲ့ဝမ်ပြက်ဝမ်ရှော်ယောဂါတွေနဲ့သေဆုံးရပါတယ်အများစုက9နှစ်အောက်ကလေးတွေဖြစ်ပါတယ်အန္တရာယ်ကင်းတဲ့တောက်သုံးရေနဲ့တန်ရှင်းတဲ့ပတ်ဝန်းကျင်တရားရှိမယ်ဆိုရင်ဒီသေဆုံးမှုတွေကိုကာကွယ်နိုင်ပါတယ်ဒါကိုဒစိတ်တဒေတာဖြည့်ရှင်းတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာ2023ခုနှစ်ကနေစတင်ပြီး9နှစ်စာကမ္ဘာလုံးဆိုင်ရာရေရရှိရေးမဟာဗျူဟာတရက်ကိုအောက်တိုဘာလတည်းတုန်းကစတင်ပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကနေတဆင့်အဓိကဦးစားပေးနိုင်ငံပေါင်း22နိုင်ငံမှာတန်ရှင်းတဲ့တောက်သုံးရေပုံမိုရရှိရေးကိုအမေရိကန်အစိုးရကဆောင်ရွက်သွားမှာဖြစ်ပါတယ်။မာနစ်စီမံကိန်းအတွင်းလူပေါင်း22တန်းလောက်ဟာတန်ရှင်းတဲ့ရေပေးဝေရေစနစ်တွေကိုရရှိနိုင်ဖို့နဲ့လူပေါင်း22တန်းလောက်တန်ရှင်းရေစနစ်တွေရရှိနိုင်ဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်ထားပါတယ်။အဲ့ဒီအထက်ကလူဦးရေတစ်ဝက်လောက်ဟာဒီလိုစနစ်မျိုးတွေဘယ်တော့မှမရရှိခဲ့ဘူးပါဘူး။ဒီကနေ့ကမ္ဘာကြီးဟာအရင်ကတည်းကပုံမိုရောနှောဆက်နွယ်မှုတွေရှိလာသလိုတဦးနဲ့တဦးပုံမိုမိခိုးအားထားလာကြပါတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုပါတယ်ဘေးရန်တွေကင်းရှင်းပြီးတန်ရှင်းတဲ့ရေအလုံးအလောက်ရရှိရေးဟာကမ္ဘာလုံးဆိုင်ရာပြဿနာဖြစ်ပါတယ်ဒါကြောင့်ကမ္ဘာလုံးဆိုင်ရာနီလာအနေနဲ့ဖြည့်ရှင်းဆောင်ရွက်ရပါမယ်လို့လည်းဒုတိယသမ္မတကပြောဆိုခဲ့ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တိတ်မကြာခင်မှာပဲအက်ဒီတာနဲ့ဆွေးနွေးကန်လူတို့နဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒီအစီအစဉ်ကိုတော့လိုင်းနိုမီတာ3248လိုင်းလိုင်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့လူတို့နဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းတွေမတိုင်ခင်မှာအက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုအရင်ဦးဆုံးထုတ်လွှင့်ကြပါတယ်ခင်ဗျာရုရှားတပ်တွေရဲ့တိုက်ခိုက်မှုကြောင့်တေးကြီးထိခိုက်ဒုက္ခရောက်ကြရတဲ့ယူကရိန်းပြည်သူတွေအပေါ်စာနာစိတ်ရှိသူအတော်များများဟာရုရှားသမ္မတဗလာဒီမာပူတင်ကို ICC ကနေပြီးတော့ဖမ်းဝရမ်းထုတ်လိုက်တဲ့အပေါ်နှစ်ထောင်အားရကြိုးဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဒီဖမ်းဝရမ်းတွေကတကယ်လက်တွေ့မှာအလုပ်ဖြစ်နိုင်ပါရဲ့လား။ဘယ်လိုအလားအလာတွေရှိနိုင်ပါသလဲ။ဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံသာကိုမန်းများသစဉ်အောင်ကဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါနှစ
်ဟုတ်ကဲ့ပါဆရာဒီတစ်ပတ်မှာတော့လေဒီသတင်းတွေထဲမှာတော်တော်လေးအရေးကြီးနေရလို့ယူဆနိုင်တာကတော့ရုရှားသမ္မတပူတင်ကို ICC ကနေပြီးတော့ဖမ်းရမ်းထုတ်လိုက်တဲ့သတင်းမှာဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးချင်ပါတယ်ဒီချိန်ကဘယ်လောက်ထိအရေးပါတယ်လို့ထင်ပါလဲဆရာ
အေးအရေးပါပါတယ်သမ္မတပူတင်တို့ဘုဂူပေါ်လေဒလောစီမာရောသူကအဓိကအဖြစ်စစ်ဖြစ်နေတဲ့သူပြောတဲ့ယူကရိန်းကိုပြောတဲ့ဆိုပြီးတော့စစ်ဆေးခံထားတယ်။ယူကရိန်းစစ်ပွဲတွေကနေ့စဉ်နဲ့အမျှကမ္ဘာထိပ်တန်းသတင်းဖြစ်လာတာဒီစစ်ပွဲစကြတဲ့တနည်းတော့ရှိရပါပြီဆိုတော့ဒီချိန်မှာအဓိကဒီသတင်းကဇက်ကောင်တကောင်ကိုဖမ်းဖို့ run ထုတ်တယ်ဆိုတော့အရေးကြီးတဲ့သတင်းဖြစ်ပါတယ်။နောက်ပြီးတော့သမ္မတပူတင်ကအရင် ICC ကဖမ်း run ထုတ်ခဲ့ပြီးတဲ့လူတွေနဲ့ဆိုင်သူကကုလသမဂ္ဂလူမျိုးရေးကောင်စီမှပါဝင်နေတဲ့အနိုင်ငံတစ်ခုရဲ့အကြီးအကဲလည်းဖြစ်ပါတယ်အင်မတန်အရေးကြီးတဲ့သတင်းအနေနဲ့သိအရေးကြီးပါတယ်သို့သော်လက်တွေ့ဖြစ်လာနိုင်လားဆိုတာနဲ့ပတ်သက်လို့ကတော့လူကမိကုန်းတွေအများကြီးထုတ်ပြန်ရှိပါတယ်ဆိုတော့ဒီသတင်းကလက်တွေ့ဖြစ်လာနိုင်တာမဖြစ်လာနိုင်တာအပထားတာ symbolically very very important ဒါအစွန်းစရာအဖြစ်သိအရေးပါတဲ့သတင်းဖြစ်ပါတယ်ဒီကိစ္စကိုလူတွေလည်းတော်တော်များများစိတ်ဝင်စားစောင့်ကြည့်နေကြောင်းမှာဖြစ်ပါတယ်ည
ရုရှားနိုင်ငံလူနိုင်ငံတစ်ခုရဲ့သမ္မတတယောက်ကိုထောင်ရန်ထုတ်လိုက်တဲ့အပေါ်မှာဒီနိုင်ငံတကာကတုံ့ပြန်နိုင်ရတော့မတူဘောနော်ဆရာစိုးကျိုးတက်ရောက်တာတွေပဲဖြစ်လာနိုင်တယ်လို့လည်းပြောရလူရလည်းရှိပါတယ်အမေရိကန်ကတော့ဒီအပေါ်မှာကြိုးဆိုပါတယ်တခြားနိုင်ငံခေါင်းဆောင်တွေရဲ့အမြင်သဘောကတော့ဘယ်လိုရှိနိုင်မှာလဲဆရာ
ပထမဆုံးကြိုးဆိုတဲ့လူနဲ့ကံွက်တဲ့လူမှာအဓိကကတော့ဒီကိစ္စကိုကြိုးဆိုတာကသနဘိုင်ဒင်ဖြစ်ပါတယ်ဒါသိအောင်ရအောင်မဟုတ်ပါဘူးသူနဲ့ရန်ဖြစ်နေတဲ့လူစစ်ဖြစ်နေတဲ့လူကိုဖမ်းရမ်းထုတ်ရဆိုတာမှန်တာပေါ့လို့ပြောမယ်ဆိုတာကတော့ဒါတမန်လူလဲနားလည်နိုင်တဲ့ကိစ္စဖြစ်ပါတယ်ဒီ war crime တို့ CIA's ဘုံတွေအများကြီးကျူးလွန်နေရဆိုတာသူကသင်မှုပြောနေတဲ့ကိစ္စဖြစ်ပါတယ်သူသူဆန္ဒအတိုင်းပေါ်ပေါ်လာတဲ့ကိစ္စလိုမှတချို့ကပြောနေကြဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စကိုကန့်ကွက်တာကတော့ Slavia ကသမ္မတ Legendary Zeusik ရဲ့ကန့်ကွက်မှုဖြစ်ပါတယ်သူ့ကိုလည်းပဲပထမဆုံးပုဂ္ဂိုလ်ရာကြီးမဆင်သူဟာ Putin နဲ့ပုဂ္ဂိုလ်ရာယဉ်ကျေးသူဖြစ်တယ်နောက်ပြီးတော့သူတို့ဆာဗီယာနိုင်ငံကအရင်သမ္မတစလိုဗဒန်မလစ်ဗစ်စ်လက်ထက်မှာကြဲရသူကဝန်ကြီးလိုခဲ့ပြီးတော့ဖြစ်တဲ့အတွက်ကြောင့်သူဟာအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ကိုလည်းပဲမေးခွန်းထုတ်တာရှိသေးတယ်။သူကဒီကိစ္စကိုကန့်ကွက်တော့သဘောယူရလားလို့ဒါပေမဲ့သူ့ရဲ့စကားကိုကြည့်ရင်ဒီဖမ်းမရန်ထုတ်လိုက်ခြင်းဒီယူကရိန်းစစ်ပွဲညဉ့်ညဉ့်စစ်တပ်တွေအများကြီးခက်ခဲသွားမယ်လို့ပြောပါတယ်။ဒါကတော့လက်ခံသင့်တယ်လို့ချင်တယ်။ဖမ်းမရန်ထုတ်ထားတဲ့လူကိုပဲလူစည်းစားလို့ဖြစ်မလဲ။အဲ့တော့ဖမ်းထားပါရဲ့တဲ့ဥပဒေအရယူထားလို့ကျွန်တော်တို့အဲ့ဒီအမျိုးသမီးနဲ့မဆွေးနွေးနိုင်ပါဘူးဗျာဆိုတာနမူနာကြည့်မြန်မာနိုင်ငံမှာပဲဒီဟာတွေကြားနေရမှာလားဆိုတော့ဘာပဲပြောပြောဖမ်းရမ်းထုတ်ထားတဲ့အရင်ယူထားတဲ့ဆွဲလူတောင်နဲ့စစ်သက်ဖို့ကတော့ခက်ခဲသွားမယ်ဆိုပြီးတော့အဲ့ဒီသမ္မတကထောက်ပြတာဖြစ်ပါတယ်ဆိုတော့ဒါလည်းပဲအဓိပ္ပာယ်ရှိတဲ့ကိစ္စဖြစ်ပါတယ် ဆိုတရုတ်ကလည်းပြောပါတယ်တရုတ်ကတော့ ICC အနေနဲ့အသာသိပြီးတော့ညံ့ညတ်တာစဉ်းစားပါအဖြစ်သက်မဖြစ်ပါစေနဲ့ဆိုစဉ်းစားခဲ့တဲ့ကိစ္စတွေရှိပါတယ်တော့ဒီဟာနိုင်ငံတကာကတော့တနိုင်ငံကြီးကဘယ်လိုသဘောထားစီရမယ်ဆိုတာကတော့အတိအကျဖော်ထုတ်တာမကြပါဘူးကျူဆိုတဲ့နိုင်ငံလေးရှိမယ်ကံကွက်တဲ့နိုင်ငံလေးရှိမယ်သို့တော်လည်းပဲဒီတရားဥပဒေစစ်ဆေးလာခြင်းဟာတကယ်ညံ့ညတ်တာဖြစ်နိုင်ပါမလားဒီနိုင်ငံရနိုင်မှာမလားဆိုတော့တော့တကယ်တမ်းမိကွန်ထုတ်ဆရာတွေတော့ရှိပါတယ
်ဒီလိုဖောက်ရထုတ်လိုက်တဲ့အပေါ်မှာယူကရိန်းစစ်ပွဲအပေါ်မှာတစုံတရာဟိုအပြုသဘောအနေနဲ့အကျိုးသက်ရောက်မှုရှိလာနိုင်မှာဆရာ
ယူကရိန်းစစ်ပွဲအပေါ်မှာအပြုသဘောအနေနဲ့အကျိုးသက်ရောက်မှုဆိုတာဘယ်လိုဘေးဘဖျံလဲကျွန်တော်ကနှစ်ပိုင်းမြင်တယ်စစ်ပွဲတစ်ခုမှာအပြုသဘောဆိုတာစစ်ပွဲပြီးဆုံးသွားပြီးတော့ညီညာရသွားမယ့်ကိစ္စအပြုသဘောနောက်တစ်ခါတစ်ဖက်ကိုတစ်ဖက်ကလုံအောင်အပြတ်နိုင်သွားမယ့်သဘောတော်လည်းအပြုသဘောလို့ပြောနိုင်ကြစစ်ပွဲပြီးဆုံးသွားတယ်ဒီနှစ်ခုနဲ့စဉ်းစားကြည့်မယ်ဆိုကြပါဘူးဆိုတော့ဒီသူကဖန်စီဖို့ပူတင်ကိုဖန်စီဖို့ဝရန်ထုတ်လိုက်တဲ့အတွက်ကြောင့်အမေရိကန်ကစီအရာတော့သာနိုင်မှာအကြောင်းမဟုတ်ပါဘူးသာနိုင်စရာအကြောင်းမရှိဘူးလို့ထင်ပါတယ်ယူကရိန်းလူချင်းတွေကလက်နက်ရုရှားရဲ့အခုကျူးကျော်မှုကိုတိုက်ခိုက်တဲ့သူကလင်းတွေလူချင်းတွေအမေရိကန်တို့မဟာမိတ်တွေဘက်ကပေးနေတာက MIG ကိုပဲပေးနိုင်ချက်တိုက်လေကိုပေးတယ်ရုရှားကယူကရိန်းကဒါနဲ့မရဘူး F-21 လာအဲ့ဒါကိုလူချင်းတွေဒီဘက်ကအဲ့ဒါပေးလို့မဖြစ်နိုင်ဘူးအချိန်နဲ့မျိုးမျိုးထောက်ပြကြရတယ်ဆိုတော့အဲ့လိုစီးရတာအနိုင်လူချင်းနဲ့အခုစစ်နိုင်ပြီးတော့မှအရေးနေတဲ့လူကိုညီညာရေးဆွေးနွေးပွဲခေါ်ခြင်းနဲ့ဆိုရင်တော့ဒီကြီးညာရေးဟာမထရောက်ပါဘူး။ဒါဖြင့်ညီညာရေးဘက်ကိုလုံလောက်အောင်စီပင်နေတာဆွေးနွေးစည်းစားရေးဆွေးနွေးတယ်ပဲ။အစောကဆာဗီယာသမ္မတပြောတော့ပဲကျွန်တော်သဘောတူပါတယ်။အဲ့လိုမိငွားတို့ဖမ်းမယ်လို့ပြောထားပြီးတော့ညီညာရေးဆွေးနွေးအောင်လို့ပြောလို့ကတော့ပြိုသေးမှုတစုံပြားရှိမယ်လို့မထင်ပါဘူး။သို့သောယူကရိန်းပြည်သူတွေဒုက္ခခံစားရတဲ့ပြည်သူတွေကတော့2500ဖြစ်မှာပေါ့ကောင်းတယ်နိုင်ငံတော်ကငါတို့ဘက်မှာပါတယ်ဆိုတော့သဘောထားကတော့ပို့ပြီးတော့ပေါ်လွင်လာတယ်ဆိုတာဖြစ်ပါတယ်အဲ့ဒီအချက်ကလွယ်ပြီးကျွန်တော်ကတော့သိပြီးစစ်ပွဲပြင်းမြောက်ရေးအတွက်အကျိုးရှိနိုင်မယ်လို့မထင်ပါဘူးဟုတ
်ကဲ့ဆရာဒါဆိုရင်ရုရှားရဲ့ဒီနိုင်ငံခြားရေးရာမူဝါဒတွေအပေါ်မှာရောဘယ်လိုတည်ရောက်မှုရှိလာနိုင်ပါသလဲနောက်ရုရှားနဲ့နီးနီးဆက်ဆက်ဆက်ဆံနေတဲ့နိုင်ငံတွေအတွက်ကရောဘယ်လိုအကျိုးတည်ရောက်မှုရှိလာနိုင်လဲဆရာ
ရုရှားနိုင်ငံကြီးဝါရလည်းဘယ်လိုမှပြောင်းလဲမှာမဟုတ်ပါဘူးသူကတော့တကယ်လုံမဲ့ဆိုရင်သူဘက်ကိုထောက်ခံမဲ့အင်အားသာပူပြီးတော့သူကလူကောင်းလူချင်းပါလိမ့်မယ်ဒီချင်းနေမှာသူတို့ဒီလိုဖမ်းဝမ်းထုတ်တဲ့တွေကြောင့်ငါတို့နိုင်ငံကြီးဝါရမှာဆော့ပေါ်စဉ်းစားမဲ့ဆိုတာသူတို့တိမမဟုတ်ပါဘူးနိုင်ငံကြီးဝါရသူတို့ရဲ့နိုင်ငံဒီစစ်ပွဲမှာသူတို့ဘယ်လိုအမျက်ထွက်မလဲဆိုတာနဲ့တခါချင်းသာဖြစ်ပါလေဆိုတော့နိုင်ငံကြီးဝါရအပေါ်မှာလည်းပဲရုရှားဘက်တစုံပြပြောင်းလဲလိမ့်မယ်မဟုတ်ဘူးဒီကိစ္စကအဲ့လောက်ထိလည်းပဲရည်ကြီးခွင်ကျဲတဲ့ဒီစားရလို့ကျွန်တော်မထင်ပါဘူးရာရှာနည
်းအလားတူရာဇဝတ်မှုတွေနဲ့ဒီဆွဆွဲခံထားရတဲ့တခြားကပခေါင်းဆောင်တွေအတွက်ကရောဒီလိုဝရမ်းထုတ်တာကဘလို့အကျိုးတရားမှုရှိနိုင်လဲဆရာဒီတခြားနိုင်ငံတွေကရောစင်ကျင်လာနိုင်တဲ့အခြေအနေရှိလားဆရာ
သိတော့မဆိုင်ဘူးလို့ထင်ပါတယ်သူတို့ကဒီသမတ်ပူနေကဘလောက်ထိအလေးနဲ့ထားလဲသူ့ကိုဖမ်းဖို့အရေးယူမယ်လို့ပြောနေတာဘလောက်ထိထိရောက်မှုရှိတယ်လဲတကယ်တော့ဝင်ဖန်းသွားနိုင်တဲ့ဘာညာဆိုရင်တော့တမျိုးစင်စားကောင်းစင်စားမှာပေါ့အခုသူ့ကိုဖန်းနိုင်ဖို့ကလည်းပဲသိလှမ်းဝေးတဲ့ကိစ္စပါသမ္မတပူတင်ကိုဆိုတော့ဘယ်လိုလုပ်ပြီးတော့ကျန်တဲ့နိုင်ငံတွေကငါတို့လည်းသတိထားမယ်ကွာဒီလိုဝရန်ထုတ်မယ်ဆိုတော့သူတို့တွေးမယ်လို့မထင်ပါဘူးနောက်ပြီးတော့လူခွေးချိုးဖောက်တဲ့နိုင်ငံဆိုတဲ့နေရာမှာတချို့ကလူခွေးဆိုတာငါတို့ချိုးဖောက်လိုက်မယ်ဆိုပြီးတော့ချက်မှတ်တာတော့မဟုတ်ပါဘူးသူတို့ရဲ့လောဘအာဏာတက်မဲ့မှုသူတို့နိုင်ငံရဲ့အခြေအနေနောက်သူတို့နိုင်ငံရဲ့အကျိုးစီးပွားလို့ယူဆပြီးတော့သူတို့အဲ့လိုတိုင်ရင်တိုင်နဲ့အလုံးကျုံဖြစ်သွားတဲ့အခါမှာတရားရုံးတွေကလူတွေအပြစ်မဲ့လူတွေနစ်နာရတဲ့အတွက်ဒီဟာကိုငါတို့အရေးယူရမယ်ဆိုတော့လှုပ်လာခဲ့ခိစ္စတာဖြစ်ပါတယ်ဆိုတော့ဒီခိစ္စမှာလည်းပဲအစရတဲ့ကျူးလွန်ဖို့ဇင်းရဲလူတွေဘာညာဆိုတာကတော့မရှိနိုင်ဘူးထင်ပါတယ်သူတို့လည်းပဲသူတို့အကျိုးစီးပွားတဲ့သူတို့လူရင်းလူရင်းကျူးလွန်ဖြစ်သွားတာဖြစ်ပါတယ်ဆိုတော့ဒီအမိန်ထုတ်တဲ့ခိစ္စကြောင့်သူတို့ဟာကြိုတင်ပြီးတော့ဆင်ခြင်နေစရာလည်းသိစီးလိမ့်မယ်လို့တော့မထင်ပါဘူး
ဒါဆိုရင်ဆရာဒီမှာမေးစရာတစ်ခုကကြတော့ဒီသမရပူတင်ကျူးလွန်နေလို့ဆွဆွဲခံရတဲ့ပြစ်မှုတွေအတွက်သူတာဝန်ခံမှုရှိလာအောင်လို့ဒီ ICC ကိုယ်တိုင်ရရောဟိုလုံနိုင်တဲ့အာဏာပါဝါအရင်အမြင့်လုံလုံလောက်လောက်ရှိပါရဲ့လားဆရာ
လုံလုံလောက်လောက်မရှိနေမှာလုံအောင်မရှိလို့တော့ပြောရင်ရမယ်လို့ထင်ပါတယ်သူတို့ကဒီနိုင်ငံတကာခုံရုံးဆိုတာသူတို့မှအဲ့ဒါပါခေါ်တယ် Law Enforcement Agency မရှိဘူးလေ Law Enforcement လုံထန်တဲ့မရှိနေမရှိဘူးအဲ့ဖမ်းပြီးကရတရားစီမံဆွေးလာပို့မဲ့ဖွဲ့စည်းသူတို့ရှိမှမရှိပါဘူးတကယ်လို့ဒီနိုင်ငံတော်ဖိမှာ slow burden loss wish ဆိုလို့ရှိရင် သူတို့နိုင်ငံမှာသူအစိုးရပြပြသွားပြီးတော့နေပေါင်းရတော့သူပုံအောင်နေတဲ့အခါမှာအဲ့ရောတွေ့ပြီးတော့လူခွေးတွေကဖမ်းပြီးတော့အလိုက်တဲ့အခါမှာသူကဒါစစ်စစ်ခံသွားတာဖြစ်ပါတယ်ဆိုအဲ့လိုပုံစံမျိုးဖြစ်ဖို့အထူးအရေးသိမလိုတဲ့ကိစ္စပါနောက်ပြီးတော့တရားဥပဒေဆိုတော့လည်းသူပြစ်မှုကျွလွန်နေဆိုတော့ allegedly commit ပေါ့လေအဲ့ဒါကျွလွန်နေလို့ဆိုဆွဲတာသာဖြစ်ပါတယ်သူကျွလွန်ကြောင်းတင်မှုထင်ရှားသက်သေထင်ရှားပြတ်နိုင်မှာเนาะတရားဥပဒေမှာ innocent until proven guilty guilty ဖြစ်တယ်ဆိုတာ proof လောက်အောင်မှာဖြစ်တယ်ဆိုတော့အစင်းစင်းသွားကြရမှာအများကြီးရှိပါတယ်ဆိုတော့ဒီအဆင့်ကိုရောက်ဖို့နေနေသာအခုသမ္မတပူတင်ကိုဘယ်လိုလုပ်ဖမ်းမှာလဲဘယ်နှနိုင်ငံထောက်ခံကြမလဲဒီကိစ္စကိုဘယ်သူကဖမ်းပြီးပြေးမှာလဲဆိုတာအရေးကြီးတဲ့ပြဿနာဖြစ်ပါတယ်ဆိုတော့ဒါလည်းသိအလံဝေးတဲ့ကိစ္စပါမဟုတ်ချင်တာတကယ်လို့ဒီနေ့ပြန်ပြီးတော့တမျိုးတမျိုးဖြစ်လာရင်တော့အဲ့လိုဖြစ်ကောင်းဖြစ်လာမယ်တချို့မျောလင့်သူတွေလည်းရှိပါတယ်အဲ့လိုမဖြစ်လာနိုင်ဘူးလို့မပြောနိုင်ဘူးလို့တက်တက်လူလည်းရှိတယ်ဒါပေမဲ့အင်မတန်နေပါတယ်အဲ့လိုတွေ့ထားတဲ့
ဟုတ်ကဲ့ဆရာအဲ့တော့ဒီ ICC ရဲ့ကြိုးပမ်းမှုတွေကိုပံ့ပိုးပေးဖို့နောက်ဒီလိုတရားမျှတမှုနဲ့တာဝန်ခံမှုရှိဖို့လှုပ်ဆောင်တဲ့နေရာမှာထိထိရောက်ရောက်ဖြစ်ဖို့အတွက်ကိုနိုင်ငံတကာအတိုင်းဝိုင်းကတော့ဘလို့အခန်းကဏ္ဍကနေပြီးတော့ပါဝင်လှုပ်ဆောင်ပေးတယ်လို့ထင်တယ်ဆရာ
နိုင်ငံတကာအတိုင်းဝိုင်းဆိုတော့အဓိပ္ပာယ်ဖွင့်တပန်နိုင်ငံတွေထဲမှာအခုသူတို့ကိုထောက်ခံထားတဲ့ ICC ကိုပါဝင်လက်မှတ်ထိုးပြီးသဘောထားတရား20ကျော်လောက်ပဲရှိတယ်ထင်ပါတယ်ဆိုတော့နိုင်ငံတကာအတိုင်းမှာဩဇာအကြီးမားဆုံးဆိုတဲ့အမေရိကန်မပါဘူးအဲ့ဒီမှာရုရှားလည်းမပါဘူးသူတို့လက်မှတ်မထိုးဘူးအမေရိကန်ဆိုရင်တော်တော်လေး ICC ဖွဲ့စည်းခါစားတော့ဂျော့ချ်ဘုရှ်ထင်ပါတယ်တမနာအာငါတို့အမေရိကန်နိုင်ငံသားတယောက်ယောက်ကိုဒီ ICC က ICJ နဲ့မတူဘူးသူရဲ့အမှုတွေကindividual စီဒီပုဂ္ဂိုလ်တူချင်းတွေနိုင်ငံသားတွေနိုင်ငံတစ်ခုခဲနိုင်ငံသားတွေဆိုတော့နိုင်ငံငါတို့နိုင်ငံသားတရားဥပဒေကိုမင်းတို့ကလာပြီးတော့လှုပ်လှရတော့မင်းတို့မဆက်သဘူးဆိုပြီးတော့ ICC ကိုပြန်ပြီးတော့ကျွန်းဝခဲ့တာတော့ရှိပါတယ်ဆိုတော့အဲ့လိုပဲတရုတ်လည်းမပါဘူးအဲ့ဒီထက်မှာ Ukraine လည်းမပါဘူးဆိုတော့အဲ့ဒါကလည်း American လည်းမပါဘူးဆိုတော့သိပြီးတော့ဒီကိစ္စနိုင်ငံတကာအဆိုင်မှာဘယ်လောက်လုံနိုင်မလဲဆိုတာအဲ့အဓိကကြားတဲ့နိုင်ငံတွေကမပါမှတော့နိုင်ငံတကာဆိုင်မှာမလုံနိုင်မှာလဲဆိုတော့အဲ့သူတို့ကိုသိပြီးတော့ထောက်ခံတဲ့နိုင်ငံတွေကိုသမ္မတပူတင်ကသွားတာဖမ်းပြီးပြင်ရောဘာညာဘယ်သွားလိမ့်မလဲကြာအဲ့ဒါကလည်းပဲသူကကြောက်မစီပြန်နဲ့ဘယ်လုံနေမလုံဖရင်သူသွားမလဲဆိုတော့စဉ်းစားကြရပါတယ်ဆိုတော့နိုင်ငံတကာအဆိုင်မှာကိုအားကိုးရဲဆိုတာတော့သိပြီးတော့မအမကုတ်တဲ့ကိစ္စကိုအားကိုးရဲကိစ္စလို့ပဲယူဆပါ
အဲ့ဒီသမရပူတင်အပေါ်မှာ ICC ရဲ့အခုလိုမျိုးအရေးယူဆောင်ရွက်မှုကဒီလိုလူခွေရချိုးဖောက်မှုတွေဓမ္မမဟုတ်စစ်ပွဲတွေကျူးလွန်မှုစဉ်းစားနေတဲ့တခြားခေါင်းဆောင်တွေစီကိုဘလို့တည်င်းစကားပေးတယ်လို့ယူဆနိုင်တယ်ဆရာ
သူလူတွေကိုတော့လူဖို့လူတာပေါ့လေတကယ်တမ်းသမရပူတင်တို့အရေးယူရနေမှာစုကိုယ်ရင်သောက်ဥဒါကမဟုတ်ဘူးသူရဲ့အမင်းကိုနာခံပြီးတော့လိုက်ကြတဲ့လူတွေကလူပြတာဖြစ်တယ်ပေါ့ဆိုတော့ကိုလူတွေလည်းကိုလူအရင်တော့ထိန်ဖို့တော့စဉ်းတယ်ဆိုတော့သူတို့စီးပါလိမ့်မယ်တချို့နိုင်ငံတွေမှာရှိရမှာလားပြမှုကျွတ်လာတဲ့လူကဘယ်သူလောက်တာပါဆိုထိုးကျွေးလိုက်တာသူမလုပ်ဘူးဆိုပြီးတော့ကောင်းကောင်းလည်းအဲ့ဒါမျိုးတွေရှိတတ်တယ်လေဆိုတော့အဲ့ဒါမျိုးတွေတော့အနည်းဆုံးလုတ်ပြလိမ့်မယ်တချို့ဆိုရင်လည်းပဲသူတို့မဟုတ်လည်းပဲအဲ့လိုမလုပ်လုံလုံကျွန်းကျွန်းမလုပ်ဖို့ထိန်သိမ်းပြီးတော့လုံမဲ့ကိစ္စတွေလည်းရှိနေလို့ထင်ပါတယ်အဲ့လောက်ကတော့သူတို့စဉ်းစားအောင်စဉ်းစားပါလိမ့်မယ်ဒီထက်ပိုပြီးတော့ဟာဒီဟာကြောင်းနံသွားတယ်ဘာမှမလုပ်ရတော့ဘူးဆိုတော့စင်ချောရောက်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး
။ဟုတ်ကဲ့ဆရာအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာ
။အဲဒီရာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်ဇန်သာနဲ့မမသစင်အောင်တို့တုံသက်ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့လူဒုနဲ့ကျမ်းမာရေးခန်းတာဖြစ်ပါတယ်။စိတ်ဖိစီးစရာတွေများပြီးခက်ခဲကြမ်းတမ်းလှတဲ့ပတ်ဝန်းကျင်အခြေအနေမျိုးမှာလူတိုင်းလူလူစိတ်သက်ကြမိတတ်ကြပါတယ်ဒါပေမဲ့ဒီလိုအခြေအနေမျိုးမှာနာတာရှည်ယောဂရှိထားသူတွေကစိတ်ကြဝေဒနာရဲ့ဆိုးကျိုးတွေကိုပိုးပြီးတော့ခံစားနိုင်ရခြင်းရှိပါတယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကဆွေးနွေးတင်ဆက်ထားပါတယ
်စိတ်သက်ကြတယ်အလုံးလုံးချင်းစိတ်မရှိဘူးဆိုတာတွေနဲ့လူတယောက်မှာစိတ်ကြယောဂရှိတယ်လို့သတ်မှတ်နိုင်ပါသလားဘယ်လိုချက်တွေကိုကြည့်ပြီးလူတယောက်မှာစိတ်ကြယောဂရှိတယ်လို့သတ်မှတ်တယ်ဆိုတာကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါရစေ
စိတ်ကြယောဂဆိုတာကဒီလူတယောက်နေနေတော့၎င်းလူနာတယောက်နေနေတော့၎င်းပေါ့နော်သူ့ရဲ့ခံစားမှုထဲမှာစိတ်သက်ကြဆင်းနေတယ်မ ော်တချို့ကြတော့လှုပ်ချင်ခံခြင်းစိတ်မရှိဘူးစပြပြင်စိတ်ပိုင်းဆိုင်ရာလက္ခဏာလေးတွေခံစားရတယ်ပေါ့နော်လူတွေအများစုကလည်းဒီချိန်ချိန်မှာတော့ဒီလိုလေးတွေခံစားလေးရှိတယ်ပေါ့ဒါပေမဲ့ဒါကိုဆရာတို့ကစိတ်ကြယောဂလို့ဟိုယောဂတစ်ခုအနေနဲ့မတတ်မှတ်ကြဘူးအဲ့တော့ဘယ်အချိန်မှသတ်မှတ်မလဲဆိုရင်ခုနရှေ့မှာဆရာတို့ပြောခဲ့တဲ့ဒီစိတ်ဓာတ်ကြပြီးမလုပ်ချင်မကင်ကျင်တာတို့เนาะနောက်တစ်ခါကိုယ့်ကိုယ်ကိုပြစ်တင်နေတာတို့အဲ့လိုမျိုးစတဲ့လက္ခဏာလေးတွေကနှစ်ပတ်ကျော်ကြာတဲ့အထိပျောက်ကင်းမှုမရှိဘူးဆိုရင်တော့ဆရာတို့ကဒါစိတ်ကြယောဂါလို့အကြံပြန်အဖြစ်သတ်မှတ်နိုင်ပါတယ်ပေါ့နော်ဆိုတော့ဒီရိုးရိုးသတ်မှတ်လူတွေမှာတွေ့နိုင်တယ်လို့ပဲယောဂါတစ်ခုနာတာရှိယောဂါတစ်ခုရှိတဲ့သူတွေမှာဆိုရင်တော့ဒီလိုစိတ်ဓာတ်ကြတဲ့လက္ခဏာလေးတွေပို့ပြီးခံစားရတယ်တွေ့ရပါတယ်ဒီစိတ်ကြယောဂဟာစိတ်ပိုင်းဆိုင်ရာလက္ခဏာတစ်ခုဆိုပေမဲ့တခါတလေမှာတော့ဒီစိတ်ပိုင်းဆိုင်ရာလက္ခဏာတွေကသိပြီးတော့ဟိုခံစားရတာမျိုးမရှိဘဲနဲ့လူရဲ့ခန္ဓာကိုယ်မှာဝေဒနာတရက်အနေနဲ့လည်းဆရာဝန်ကြီးစီကိုရောက်လာတတ်ပါတယ်ဥပမာအပြင်သက်ရှုမဝဘူးမောတယ်ရင်ပအောင်နေနော်နောက်တခါစီးခဏခဏသွားတယ်စသည်အပြင်ဒီလိုလက္ခဏာတွေနဲ့ဆရာဝန်ပေါင်းများစွာကိုပြပြီးရဲ့မှာမနော်တွင်ယောဂမရှိဘူးဆိုပြီးနောက်ပိုင်းမှာဆရာတော်ဒီစိတ်ဓာတ်ပိုင်းဆိုင်ရာစိတ်ကြပိုင်းဆိုင်ရာကြောင့်ဒီလက္ခဏာတွေခံစားနေရဆိုတာတွေသိရှိလာတာတွေလည်းရှိပါတယ်ပေါ့နော်ဒါကြောင့်ဆရာဝန်ကြီးတယောက်နေနေတာဒီစိတ်ပိုင်းဆိုင်ရာလက္ခဏာမဟုတ်ဘဲနဲ့ဒီခန္ဓာကိုယ်မှာနှလုံးယောဂလိုလိုနော်အသက်ရှူမဝတာလိုညာအိမ်မပြောတာတွေနဲ့တွဲလာပြီးဆိုလို့ရှိရင်ဒီစိတ်ကြောင့်ယောဂကြောင့်များဖြစ်မလားဆိုပြီးတော့ဒီစဉ်းစားပြီးတော့ယောဂပေါ်ထုတ်ကုသဖို့လိုအပ်ပါတယ်
စိတ်ကြယောဂခံစားရတာဟာပဝင်းကျင်မှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်မှာလည်းအတိုင်းအတာတစ်ခုအထိမူတည်နေတာပါစိတ်ဖြစ်စည်းစရာတွေများပြီးခက်ခဲကြမ်းတမ်းတဲ့ပဝင်းကျင်အခြေအနေနဲ့ကြုံတွေ့နေရပြီဆိုရင်စိတ်ကြယောဂခံစားရဖို့ရာခိုင်နှုန်းတွေများလာမှာဖြစ်ပါတယ်အထူးသဖြင့်နာတာရှည်ယောဂခံစားနေရတဲ့သူတွေဟာခက်ခဲကြမ်းတမ်းတဲ့ပဝင်းကျင်အခြေအနေနဲ့ကြုံတွေ့ရတဲ့အခါစိတ်ကြယောဂခံစားရဖို့ပိုပြီးနှီးဆက်လာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်အိတ်မပြောဘူးနောက်တစ်ခါဒီတစ်ချိန်လုံးပဲအိတ်ချင်နေတယ်နောက်တစ်ခါအစားတော့ဆိုရင်လည်းအစားတော့မစားခြင်းဘူးပိန်သွားတယ်တချို့ကြတော့တစ်ချိန်လုံးအစားကိုပိုစားနေတယ်နောက်တစ်ခါလှုပ်ချင်ခံခြင်းစိတ်မရှိထားတဲ့စာရင်တော့ဒီပဝင်းခြင်းကိုစိတ်ပါဝင်စားမှုနေသွားတယ်ကိုယ်လုံးနေကြအလုပ်တွေကိုပုံမှန်မလုပ်နိုင်တော့ဘူးဟောဒါမျိုးတွေဖြစ်လာတယ်အဲ့တော့ကိုယ့်ရဲ့ဒီယောဂအတွက်ပေးထားတဲ့စေဝါးတွေကိုလည်းစနစ်တကျဒီသုံးဆွဲဖို့ပြက်ကွက်လာတတ်တယ်ပေါ့နော်ဒီလိုလက္ခဏာလေးတွေတွေ့ရတယ်ဒါကြောင့်မလို့ဆရာတို့ဒီသွေးရောယောဂါတို့စီးချိုယောဂါတို့ရှိတဲ့သူတွေမှာစိတ်ကြယောဂါဝင်လာပြီဆိုရင်ကိုယ်တောင်းနေကြဆေးတွေမတောက်တဲ့အတွက်ကြောင့်သွေးပေါင်းအလုံးမင်းတက်ခြင်းစီးချိုတက်ခြင်းဒါမျိုးတွေပါတွဲပြီးတွေ့ရတတ်ပါတယ
်။နာတာရှည်ယောဂါဝင်တာဖြစ်ပေါ်ခံစားနေရတဲ့သူတွေဟာစိတ်ကြယောဂါကိုပါပူးတွဲခံစားရပြီဆိုရင်နောက်ဆက်တွဲဆွေးချိုတွေကြုံတွေ့ရနိုင်ပြီးမိမိကိုယ်ကိုတက်သေးတဲ့အထိဖြစ်သွားနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုတတိပေးပါတယ
်။နာတာရှည်ယောဂါတွေထဲမှာဆိုရင်တော့လီဖက်ယောဂါဝေဒနာတွေနှလုံးယောဂါဝေဒနာတွေနာတာရှည်ချက်ကထိခိုက်တဲ့သူတွေမှာဆိုလို့ရှိရင်စိတ်ကြယောဂများဖြစ်ခဲ့လို့ရှိရင်သူရဲ့သက်ဆိုင်ရာယောဂနဲ့ပတ်သက်တဲ့ဈေးဝါးတွေတုံ့တုံ့မှုအားနေတဲ့အကြောင်းမလို့နောက်ဆက်တွဲပြဿနာတွေဆုံးကြုံတွေ့ရနိုင်တယ်ပေါ့နော်စိတ်ပိုင်းဆိုင်ရာအနေနဲ့ဆိုရင်တော့နောက်ဆုံးမိမိကိုယ်ကိုတတ်သိတဲ့အထိဖြစ်သွားနိုင်တဲ့အတွက်အရေးကြီးတဲ့ယောဂတစ်ခုဖြစ်ပါတယ
်စိတ်ဖြစ်စည်းစရာတွေများပြီးခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေတွေနဲ့ကြုံတွေ့ရတဲ့အခါတာမန်လူတွေထက်နာတာရှည်ယောဂဝေနာရှင်တွေဟာစိတ်ကြယောဂရဲ့ဆူကျိုးတွေကိုပိုပြီးခံစားရနိုင်တာကြောင့်တတိပြုဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်ဆိုတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာစိတ်ကြယောဂနဲ့ပတ်သက်ပြီးတော့တတိထားစရာတွေကိုဆွေးနွေးကြတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီပတ်အတွင်းအားကစားသတင်းတွေကိုပြောပြမှာဖြစ်ပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့83ချိန်မြောက်နှစ်ပတ်လည်ညီလာခံမှာဂျန်နီအင်ဖန်တီနိုကိုဖီဘာဥက္ကဋ္ဌအဖြစ်ဆက်ပြီးတော့တင်မြှောက်လိုက်ကြပါတယ်ရဝမ်ဒါနိုင်ငံမှာတော့ဖီဘာနဲ့ရဝမ်ဒါတာဝန်ရှိသူတွေဘောလုံးဖွံ့ဖြိုးရေးအစီအစဉ်အသစ်တစ်ခုကိုစတင်လိုက်ပါတယ်ဒီလိုသတင်းတွေကိုစူးစီးပြီးကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါဗျာ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုပြန်ဆက်ပေးသွားမှာဖြစ်ပါတယ်။ဝန်တန်းနိုင်ငံမှာကျင်းပတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့83ချိန်မြောက်နှစ်ပတ်လည်ညီလာခံမှာတော့လက်ရှိ FIFA ဥက္ကဋ္ဌ Gianni Infantino ကိုပဲ FIFA ဥက္ကဋ္ဌဖြစ်နဲ့ဆက်ပြီးတော့ရွေးကောက်တင်မြှောက်လိုက်ကြပါတယ်
။ I'm now calling on the Congress to give a round of applause to elect Gianni Infantino as the FIFA president for the period from 2023 to 2027
အခုလိုရွေးခံလာရတဲ့အတွက်သူဟာ2029အထိဥက္ကဋ္ဌဖြစ်နေဆက်ပြီးတော့ရှိသွားအောင်မှာဖြစ်ပါတယ် FIFA ဥက္ကဋ္ဌဖြစ်တဲ့နောက်တစ်ချိန်ထပ်ရွေးခန္ဓာရပြီးတဲ့နောက်မှာ Mr. Infantino ကတော့အခုလိုပြောပါတယ
် Being of course president of FIFA is an incredible honor
FIFA ဥက္ကဋ္ဌဖြစ်ရတာတကယ်ကိုဂုဏ်ယူစရာပါပြီးတော့ဒါကတကယ်ကိုအထူးအခွင့်အရေးတစ်ရက်လည်းဖြစ်တယ်လို့ကြီးမားတဲ့တာဝန်တစ်ရက်လည်းဖြစ်ပါတယ်ကျွန်တော်တို့ခင်ဗျားတို့ထောက်ခံမှုပေးတဲ့အတွက်တကယ်ဝမ်းမြောက်ကျေနပ်မိပြီး FIFA အတွက်ကဘာတော်ဝန်ဘောလုံးဖွံ့ဖြိုးရေးနဲ့FIFA အဖွဲ့ဝင်နိုင်ငံတွေအားလုံးအတွက်ဆက်ပြီးတော့တာဝန်တွေထမ်းဆောင်သွားပါမယ်လို့ကတိပြုပါတယ
် I will come back Mr. Infantino ကတော့လာမယ့်၄နှစ်အတွင်းမှာကမ္ဘာဘောလုံးအဖွဲ့ချုပ်အတွက်ဝင်ငွေကိုစံချိန်အဖြစ်နဲ့70ဘီလီယံရရှိလာမှာဖြစ်တယ်လို့လည်းကတိပြုလိုက်ပါတယ်ဒါပြင်ကမ္ဘာတော်မှာလည်းဘောလုံးပွဲတွေပိုကစားနိုင်ဖို့လှုံ့ဆော်မယ်ဆိုပြီးတော့သူကပြောပါတယ် Mr. Infantino အတွက်တော့ဒါက FIFA ဥက္ကဋ္ဌဖြစ်တဲ့တတိယအကြိမ်မြောက်ထမ်းဆောင်တာဖြစ်ပေမဲ့လည်းပထမတစ်ကြိမ်တုန်းကတော့အထူးညီလာခံကနေရွေးကောက်တင်မြောက်လိုက်တာဖြစ်တဲ့အတွက်အဲ့ဒီစကြိမ်ကိုထည့်ပြီးတော့မရည်ပဲဒါကိုဒုတိယကြိမ်လို့သတ်မှတ်လိုက်တဲ့အတွက်သူ့အနေနဲ့နောက်၄နှစ်မှလည်းနောက်တစ်ကြိမ်ထပ်ပြီးတော့ရွေးခံလို့ရအောင်မှာဖြစ်ပါတယ်ခင်ဗျာကျောင်းနေမှာဘောလုံးကစားနည်းကိုထည့်သွင်းဖို့အစီအစဉ်တစ်ရက်ကိုတော့ရွန်ဒါနိုင်ငံမှာစတင်လိုက်ပါပြီဒီမှာကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ဒီအစီအစဉ်ကိုရွန်ဒါနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းကစတင်လိုက်တာဖြစ်ပြီးတော့FIFA အထွေထွေတွင်မူဖတ်မာဆမ်ဘူရာတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်ရွန်ဒါနိုင်ငံရဲ့မြို့တော်ခီဂါလီက IPRC ကစ်ဆူကီရိုဘောလုံးကွင်းမှာပြုလုပ်ခဲ့တဲ့ဒီဖွင့်ပွဲအခမ်းအနားကို1998ကမ္ဘာချန်ပီယံပြင်းထန်တဲ့တိုက်စစ်မှုယူရီဂျော့ကလည်းတက်ရောက်ပြီးတော့ကလေးတွေနဲ့အတူဘောလုံးကစားခဲ့တာကိုတွေ့ရပါတယ်ဒီစီဇန်ကိုတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO တို့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့ကြတာဖြစ်ပြီးတော့ကမ္ဘာတော်မှာကလေးတငယ်တန်း900လောက်အထိပါဝင်လာဖို့အထိကိုလည်းရည်မှန်းထားပါတယ်။ရွန်ဒါနိုင်ငံမှာတော့ဒီအစည်းအဝေးကိုရွန်ဒါပညာရေးနဲ့အားစားဝင်ကြီးဌာနတွေနဲ့ရွန်ဒါဘောလုံးဖွဲ့ချုပ်တို့က FIFA နဲ့အတူပူးပေါင်းပြီးတော့ရွန်ဒါနိုင်ငံရဲ့ပညာရေးစနစ်ထဲမှာဘောလုံးကိုထည့်သွင်းဖို့လှုံ့ဆော်လိုက်ကြတာဖြစ်ပါတယ်ခင်ဗျာ။ဒီလိုဥရောပဘက်ကဘောလုံးပွဲတွေမှာတော့ Barcelona နဲ့ Real Madrid, Juventus နဲ့ Inter Milan, Leverkusen နဲ့ Bayern Munich အသင်းတွေထိတိုက်တွေ့ခဲ့ကြပါတယ်။ Spain က Barcelona နဲ့ Real Madrid တို့ရဲ့ El Clasico ပွဲမှာတော့ Barcelona အသင်းက Cassie ပွဲပြီးကနေဒဏ်ရာအချိန်ပေါ်မှာသွင်းတဲ့ဂိုးနဲ့နောက်ဆုံးမှာ Barcelona အသင်းက2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ဒီပွဲရဲ့အဓိကအလဲပြောင်းတစ်ခုကတော့87မိနစ်မှာ Real Madrid အသင်းက Asensio တကိုးသွင်းခဲ့ပြီးမဲ့ VAR မှာလူချိုနေတာကြောင့် Real Madrid အသင်းဂိုးမရခဲ့တာပါ။တကယ်လို့ဒါဒီဂိုးသာလူမကြုံခဲ့ဘူးဆိုရင်တော့ပွဲရလက်ကတမျိုးတစ်ပုံဖြစ်ကောင်းဖြစ်သွားနိုင်တယ်လို့ပြောရမှာဖြစ်ပါတယ်ဘာစလိုနာအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်သူတို့ရဲ့အဓိကပြိုင်မဲ့ Real Madrid အသင်းထက်စနစ်မအသားနဲ့ဦးဆောင်နေပြီးတော့အမပေးပွဲပြီးဖို့10ပွဲပဲကျန်တော့တဲ့အချိန်မှာချန်ပီယံဖြစ်ဖို့လဲပို့ပြီးတော့အလားအလာကောင်းသွားခဲ့ပါတယ်ဒီပွဲရှုံးသွားတဲ့ပတ်သက်ပြီးတော့ Real Madrid နီးပြကာလိုအန်ချယ်လော့တီကတော့
El partido ha sido un partido completo desde el primero hasta el último minuto.No lo hemos ganado porque
ကျွန်တော်တို့ပွဲအစကနေအဆုံးအကောင်းဆုံးကစားနိုင်ခဲ့ပါတယ်။ဘာလို့မနိုင်လဲဆိုတော့အာဆင်စီယိုရဲ့ဂိုးကလူကျွန်တယ်ဆိုပြီးဖြစ်သွားလို့ပါ။တကယ်လို့လူမကျွန်ဘူးဆိုရင်အဲ့ဒီမှာကျွန်တော်တို့က2ဂိုး2ဂိုးနဲ့ဥဆောင်နေပါပါ။ဒါပေမဲ့လူကျွန်တယ်ဆိုတဲ့ကိစ္စကိုတော့ကျွန်တော်တန်တရားဖြစ်ပါတယ်။ဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဟုတ်မဟုတ်ဆိုတာမသေးကြပါဘူး။လုံးဝလူကျွန်တယ်လို့ပြောလို့မရပါဘူး။အဲ့ဒါကြောင့်ပါ
။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ရောဘာစလိုနာနီးပြရှာဗီကဘာပြောလိုက်ပါသလဲ
Dudas del fuera de juego No me es claro fuera de juego es claro al final es un tema de es un tema científico no al final
လူကျွန်ဘောနဲ့ပတ်သက်ပြီးတန်တရားဖြစ်ပြီလားဆိုတော့မဖြစ်ပါဘူးဒါကလူကျွန်ဘောဆိုတာရှင်းပါတယ်နောက်ဆုံးမှာဒါက VAR ကိုအသုံးပြုပြီးတော့သိပ္ပံနီးကြဆုံးဖြတ်တာပါ Ancelotti ကအဲ့လိုပြောတဲ့အပေါ်မှာတော့တကယ်ပဲအံ့ဩမိပါတယ်ဒါကလူကျွန်ဘောဟုတ်လားမဟုတ်ဘူးလားဆိုတာဖြစ်ပြီးဒီဟာလူကျွန်တယ်ဆိုတာရှင်းရှင်းကြီးပါဒါနဲ့ပတ်သက်ပြီးဘာမှအခြေတင်ငင်းခုန်နေစရာမရှိပါဘူ
းဂျာမနီဘက်မှာတော့ Bayer Leverkusen နဲ့ Bayern Munich တို့ဒီဘက်မှာတွေ့ကြကြပြီးတော့ Bayern အသင်းကဂိုးရင်သွင်းခဲ့ပေမဲ့ penalty နှလုံးပြန်ပေးလိုက်ရလို့နောက်ဆုံးမှာ2ဂိုး2ဂိုးနဲ့ရှုံးသွားပါတယ် Bayern အသင်းဟာဒီပွဲရှုံးသွားတာကြောင့်မပေးစရာမှာဒုတိယနေရာကိုရောက်သွားခဲ့ပြီးတော့ Dortmund အသင်းကတမတ်အသာနဲ့ဇယားထိတ်ကဦးဆောင်နေပါတယ် Italy မှာတော့ Juventus အသင်းက Inter Milan ကိုမီလာမျိုးမှာတကူကူမရှိနဲ့နိုင်ပြီးတော့လာမယ့်နှစ် Champions League နေရာအတွက်မျောလင်းချက်နည်းနည်းတော့ဆက်ပြီးရှိနေတုံးပဲလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ Tennis သတင်းတွေဘက်မှာတော့ America မှာကျင်းပတဲ့ Indian World Open Tennis ပြိုင်ပွဲတွေဘက်မှာ Alcaraz နဲ့ Rybakina တို့အနိုင်ရပြီးတော့ Champion ဖြစ်သွားကြပါတယ်Melbourne Final ကိုစနေနေ့ကကစားခဲ့ကြပြီးတော့ပြီးခဲ့တဲ့ Australian Open Final မှာတွေ့ခဲ့ကြတဲ့ Rybakina နဲ့ Sabalenka တို့တွေ့ခဲ့ကြပြီး Rybakina ကဒီတစ်ချိန်မှာ6-6-6-4နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒါကြောင့် Rybakina ဟာပြီးခဲ့တဲ့ Australian Open မှာရှုံးထားတဲ့ရှုံးချွေးကိုပြန်ဆက်နိုင်လိုက်ပါတယ်။ Rybakina အတွက်တော့ဒါက WTA 1000 Series ပြိုင်ပွဲကိုပထမဆုံးအချိန်နိုင်ရတာလည်းဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်သူဟာစုချင်းငွေဖြစ်တဲ့ American Dollar $1,000,000 ကျော်ရသွားခဲ့ပါတယ်။တနင်္ဂနွေနေ့ကကစားခဲ့တဲ့မျိုးသားဖိုင်နယ်မှာတော့ Alcaraz နဲ့ Russia ကနနယ်မက်ဗက်ဒက်တို့ဘိုးလူခဲ့ကြပြီးတော့ Alcaraz က 6-3-6 နဲ့နှစ်ပွဲပြတ်နိုင်ပြီးချန်ပီယံဖြစ်သွားပါတယ်။ဒါဟာ Alcaraz အတွက်တော့ ATP Master 1000 Series ပြိုင်ပွဲကို၃ချိန်မြောက်အနိုင်ရတာပါ။ Alcaraz ဟာဒီပွဲနိုင်လိုက်တဲ့အတွက်လဲစုချင်းငွေ American Dollar $1,000,000 ကျော်ရသွားခဲ့သလိုကမ္ဘာစင်တစ်နေရာကိုလည်းပြန်ပြီးတော့ရောက်သွားခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့ကမ္ဘာစင်တစ်နေရာမှာဆက်ပြီးတော့ရှိနေဖို့အတွက်ဆိုရင်တော့လာမယ့် Miami Open ပြိုင်ပွဲမှာ Champion ဘွက်ကိုဆက်ပြီးတော့ကာကွယ်နိုင်ဖို့လဲလိုနေပါတယ်ခင်ဗျာနောက်ထပ်သတင်းတစ်ပုဒ်မှာတော့ Spain နိုင်ငံကနာမည်ကြီး Nadal ကတော့ ATP ကမ္ဘာအဆင့်သတ်မှတ်ချက်မှာအဆင့်73နေရာကိုရောက်သွားခဲ့ပြီးတော့ဒါဟာ2005ခုနှစ် April ကစပြီးပထမဆုံးအချိန်အဆင့်30အောက်ကိုရောက်သွားခဲ့တာဖြစ်ပါတယ်အသက်36နှစ်ရှိဖြစ်တဲ့ Nadal ဟာပြီးခဲ့တဲ့ Australian Open Tennis ပြိုင်ပွဲမှာဒဏ်ရာရပြီးခရဲကတင်းနစ်ကစားတာကနေနားနေခဲ့ရတာပါဒါမဲ့လည်းလာမယ့် Monte Carlo Open ပြိုင်ပွဲကိုဝင်ပြိုင်နိုင်မယ်လို့ခန့်မှန်းနေကြပြီးတော့ပြင်သစ် Open ပြိုင်ပွဲအတွက်လည်းပြင်ဆင်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပြောပြလိုတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုအမေရိကန်ဆွေရနဲ့ကဘာကဘလို့တုံ့ပြန်တယ်လဲဆိုတာတရုတ်ကအထူးစောင့်ကြည့်နေပေမဲ့တရုတ်အနေနဲ့ရုရှားကိုလက်နက်ခဲယံထောက်ပံ့တာမျိုးတော့မရှိသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပုတ်ထုနေမှာပြောဆိုထားပါတယ်။ယူကရိန်းမြို့နှစ်ခုအပေါ်ရုရှားရဲ့အဝေးတိုင်းဒရုန်းယာဉ်တွေဒုံးကျည်တွေနဲ့တိုက်ခိုက်မှုတွေအတွင်းအ ਨੇ ဆုံး9ဦးသေဆုံးကြောင်းယူကရိန်းအာဏာပိုင်တို့ကပုတ်ထူးနေမှာပြောပါတယ်။မြို့တော်ခိပြက်တောင်ပိုင်းကီလိုမီတာ60လောက်အကွာကရာဆက်ချက်မြို့တွင်တိုက်ခတ်ခံရမှုမှာတော့ကျောင်းဝင်းတစ်ခုကိုထိမှန်ခဲ့ပြီး6ဦးသေဆုံး18ဦးဒဏ်ရာရရှိပြီး3ဦးပျောက်ဆုံးနေတဲ့အကြောင်းအရေးပေါ်ဌာနကပြောပါတယ်။တိုက်ခတ်ခံရမှုကြောင့်ကျောင်းသားဆောင်နှစ်ခုနဲ့စာသင်ဆောင်တစ်ခုကိုပျက်စီးပါတယ်။ဒုတိယအချိန်တိုက်ခတ်မှုအတွင်းမှာတော့ဇာပိုရီဆီယာကဘေးကျင်းကပ်လူနေအဆောက်အုံနှစ်ခုကိုဒုံးကျည်စင်နဲ့တိုက်ခတ်ခံရတာဖြစ်ပြီးတဦးသေဆုံးပြီး33ဦးထဏ်ရာရတယ်လို့ယူကရိန်းအာဏာပိုင်တို့ကပြောပါတယ်။ရခိုင်ပြည်နယ်တွင်အခြေအနေတွေတွတ်တက်ကောင်းမွန်လာစေရေးအတွက်မြန်မာအာဏာပိုင်တွေတပ်ဆိုင်သူတွေနဲ့ဆွေးနွေးဆောင်ရွက်မှုကိုတိုးမြှင့်ဆောင်ရွက်ပေးဖို့ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်။ဒါမှလည်းရိုဟင်ဂျာတွေနေရာရင်းကိုနှောင့်နှေးချဉ်းကျမှုမရှိဘဲပြန်နိုင်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AK Abdul Momin ကကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီဇာကိုအင်္ဂါနေ့ကတိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာတွေထားနေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့အနီးကပူးပေါင်းဆောင်ရွက်မယ်အကြောင်းအထူးကိုယ်စားလှယ်ကလည်းဂရုပြုပြောဆိုခဲ့ပါတယ်။အမေရိကန်တပ်တွင်နောက်ထပ်အခြေစိုက်ဖို့သဘောတူထားတဲ့စစ်စခန်းသစ်၄ခုရဲ့တည်နေရာကိုမကြာခင်မှာထုတ်ဖော်ပြသသွားမယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကပြောဆိုထားပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ရော့ဘ်မက်ကလင်းတို့ဖြစ်ကြပါတယ်။VOA ရဲ့မြန်မာပြည်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ3248လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကတို့ကပါဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တို့ရရှိပြန်တဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.